to the Voice of America in Burmese.
မင်္ဂလာညချမ်းပါ။မြန်မာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်မေလ23ရက်စာသာရင်းနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုည9နာရီကနေ10နာရီအထိဒိုင်နိုမီတာ25 32နဲ့58တို့ပြင်ဒိုင်နိုမီတာ190တို့ကနေလဲဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
။ကျွန်တော်အောင်လင်းပါ။ဒီညနားဆင်မဲ့သတင်းတွေမှာတော့အိန္ဒိယနိုင်ငံထရီရွေးကောက်ပွဲမဲရလက်ဒီနေ့ထိရည်တွက်ပြီးလောက်ဆိုတော့ဝန်ကြီးချုပ်နရင်ဒရာမိုဒီပါတီကအပြတ်သတ်နိုင်ရမယ့်လာလာရှိနေပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပါဝင်အစိုးရတာဝန်ရှိသူတွေနဲ့ဒီနေ့တွေ့ဆုံပြီးရခိုင်ပြည်နယ်အရေးဆွေးနွေးပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှောင်နဲ့တူညညာပြီးတော့မှာပါ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်ချဲမှာတော့စီးလင်္ကာနိုင်ငံမှာပြီးခဲ့လကဘုံခွဲမှုနဲ့ဆက်ဆက်တဲ့တရားရှိသူတို့ကိုရန်ကုန်မှာဒီနေ့သက်ဆိုင်ရာလုံခြုံရေးတာဝန်ရှိသူတွေဖမ်းဆီးလိုက်တာနဲ့ပတ်သက်ပြီ
းအဲဟောမောဝမောတရားကိုရှင်တို့စကားမရောက်သေးဘူးဗျာ။အားကြောင့်နှောအတိမပြူပေးနိုင်သေးဘူးသူက။နှောနဲ့တက်တယ်တော့ကြားတော့
ကျောက်တရားမြို့နယ်ရဲတပ်ဖွဲ့တာဝန်ရှိသူတို့ပြောတော်တာဖြစ်ပါတယ်။ဒီကြောင့်ပြည်စုံကိုမကြခင်မှာနားဆင်ရမှာဖြစ်ပါတယ်။ဒါပြင်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းကြောင်းပိတ်ထားတာကြောင့်စီးပွားရေးတွေကြာဆင်းနေတဲ့အကြောင်းတခါရခိုင်ပြည်နယ်မြောက်ဦးမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒေသခံရွာသားတို့ဆစ်ဆောင်နေရတာပါဝင်ရမ်းပြည်နယ်အတွင်းမှာတိုက်ရာတိုးချဲ့တာတွေနဲ့မြေယာသိမ်းဆီးမှုတွေကြောင့်ဆစ်ဆောင်ဒုက္ခသည်တွေရဲ့လုံခြုံရေးစိုးရိမ်နေရတဲ့အခြေအနေတွေကိုတင်ပြသွားဖို့ရှိပါတယ်။ဒီကြောင့်နေမတင်ဆက်ခင်မှာအခုတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မွန်တို့ကကြေညာပေးမှာဖြစ်ပါတယ်ဗျာ
။အိန္ဒိယနိုင်ငံထရီရွေးကောက်ပွဲမဲရလက်ဒီနေ့ထိရွေးတွက်ပြီးသည့်တလောက်ဆိုရင်တော့ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့အနေနဲ့ပါတီကအပြတ်သတ်နိုင်ရမယ့်အလားအလာရှိနေပါတယ်။မင်းယုံပေါင်းတန်းချောက်ရောကနောက်ဆုံးမဲရလက်ဒီနေ့နောက်ပိုင်းမှာသိရမှာဖြစ်ပေမဲ့ရေထွက်ပြီးတော့မဲရလက်ဒီရ BJP ပါတီကလွတ်တော်မှာ292နေရာအနိုင်ရထားပြီးအဓိကအတိုက်ခံ Congress ပါတီကတော့250လောက်ရထားပါတယ်။လက်ရှိရလက်တိုက်ဖြစ်မယ်ဆိုရင်တော့ကုစလ943နေရာရှိတဲ့လွတ်တော်မှာ BJP ပါတီကအများစုဖြစ်ထိန်းချုပ်နိုင်မှာဖြစ်ပြီး2014ခုနှစ်ကတည်းကပိုပြီးအားကောင်းလာမှာပါ။ BJP ပါတီပြောခွင့်ရကတော့ရွေးကောက်ပွဲမှာအကြီးအကျယ်အောင်မြင်မှုရတာဟာဝန်ကြီးချုပ်မော်ဒီရဲ့အပြုသဘောဆောင်နိုင်ငံရေးလမ်းစဉ်နဲ့မူဝါဒတွေရလာဖြစ်ပြောနေပါတယ်။ BJP ပါတီရုံးရှင်မှာတော့ကကုံတီမုတ်တီဆိုရသလိုမီရှူမီဘန်နဲ့ပြစ်ပေါက်မုံနေဝင်ငှပြီးအောင်မွေးခံနေကြတာပါ။ငနစ်တာအုတ်ချုပ်မှုတက်တန်းတွင်စီးပွားရေးရစင်ခေါ်မှုတွေကြုံရပေမဲ့ဝန်ကြီးချုပ်ရဲ့ဦးဆောင်မှုပေါ်ယုံကြည်မှုကြောင့် BJP ပါတီအနိုင်ရတာဖြစ်ကြောင်းလည်းအကဲခတ်တွေကသုံးသပ်နေကြပါတယ်။
အမေရိကန်ပြည်ထောင်စုကထောင်ထဲချီတဲ့တပ်တွေကိုအရှိတ်လေပိုင်းဒေသကိုထပ်မံဆစ်လွတ်ကောင်းဆစ်လွတ်မဲ့အစီအစဉ်နဲ့ပတ်သက်လို့ပက်တဂွန်စစ်ဌာနချုပ်တာဝန်ရှိသူတွေအင်ဂျီရောမှဒီကနေ့အစည်းအခမ်းစာတင်ပြဖို့ရှိတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။တပ်အင်အားတိုးမြင့်ဆစ်လွတ်ဖို့အရှိတ်လေပိုင်းဒေသကိုတာဝန်ယူရတဲ့အမေရိကန်စစ်ဌာနချုပ်ကတောင်းခံခဲ့ပြီးတဲ့နောက်အင်ဂျီရောမှတင်ပြမှာဖြစ်တဲ့အကြောင်းအမည်မဖော်လိုတဲ့အစိုးရတာဝန်ရှိသူတွေကိုကိုးကားပြီးတော့သတင်းတွေကဖော်ပြပါတယ်။ကာကွယ်ရေးအတွက်နောက်ထပ်တိုက်ရင်အားတွေ Patriot ဒုံးတွေနဲ့စစ်သည်မော်တွေထပ်မံဆေးလွတ်ဖို့တောင်းဆိုထားတဲ့အတိုင်းအပြည့်အဝပေးမလားတချို့ကပဲပေးမလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အီရန်နိုင်ငံကရေနံတွေပြည်ပကိုလုံးဝမတင်ပို့နိုင်အောင်ပိတ်ပင်သွားဖို့နဲ့အီရန်ရဲ့ချင်းချောက်မှုတွေကိုတုံ့ပြန်ဖို့အတွက်ပင်လယ်ကွေ့ဒေသမှာ American စစ်အင်အားတိုးမြင့်မဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့ပြီးတဲ့နောက်မှာပဲ American နဲ့ Iran ကြားတင်းမာမှုတွေကြီးထွားနေတာပါ။ပြင်းပြင်းထန်ထန်ပြောဆိုရတာရှိပေမဲ့လည်းသမ္မတထရမ့်ကတော့အီရန်နဲ့စစ်ဖြစ်မှာကိုတော့မလိုလားတဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးပက်ထရစ်ရှန်နဟန်ကပြီးခဲ့တဲ့သတင်းပတ်ထည်မှာပြောဆိုထားပါတယ
်။တာလီဘန်သဘုံတွေကိုအားပေးကူညီမှုနဲ့ဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသားကို18နှစ်ကြာထိန်းသိမ်းခဲ့ပြီးတော့ပြန်လွတ်ပေးလိုက်ပါတယ်။ထောင်နဲ့20ကြာခံနေရတဲ့အမေရိကန်တာလီဘန်ဖြစ်လူသိများတဲ့ဂျွန်ဝါကာလင်းကိုအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်တယ်ရာဟော့ပြည်အောင်စုချင်းထောင်ကနေဒီနေ့ပဲပြန်လွတ်ပေးလိုက်တာပါ။အာဖဂန်စစ်ပွဲမှာပထမဆုံးကြာဆုံးခဲ့သူဖြစ်အမေရိကန်ဘူထောင်လိုင်းအေဂျင်စီ CIA ရှိဂျွန်နီမိုက်စပန်တည်ဆုံခဲ့တဲ့ထောင်စုဘူးမှုဖြစ်ခဲ့ပြီးတော့2000တခုနှစ်မှာအမေရိကန်ကအာဖဂန်ကိုကျူးကျော်တိုက်ခိုက်ခြင်းမှာသူ့ကိုဖမ်းဆီးမိခဲ့တာဖြစ်ပါတယ်။ထူးခြားတဲ့အမှုဖြစ်စဉ်နဲ့အမှုစဉ်ရဲ့အမှုအချင်းစရိုက်တွေပေါ်အခြေခံပြီးအထူးခံဝင်နဲ့လွတ်ပြေးဖို့မကြမ်းရင်းငါပဲရှောက်ထားခဲ့တာဖြစ်တဲ့အကြောင်းနဲ့ပြည်အောင်စုတရားသူကြီးတတိယမြောက် TS Ellis ကမိလာထဲမှာတရားဝင်ကိုတည်ဆင်းတဲ့မှတ်တမ်းမှာဖော်ပြထားပါတယ်။ပြည်အောင်စုတရားရုံးမှာကြားနာဆစ်ဆေးခံခဲ့တဲ့လင်းကတော့တာလီဘန်တွေကိုအားပေးကူညီမှု Rifle တက်လက်နဲ့လက်ပြဘုံကင်ဆောင်မှုတွေအတွက်အပြစ်ရှိတဲ့အကြောင်း2002ခုနှစ်မှာပဲဝန်ခံထားတာဖြစ်ပါတယ်။
နျူကလ িয়ার နဲ့တမယိုးကြထိပ်ဖူးတက်နိုင်ပြီးတော့အကွာအဝေးကီလိုမီတာ1500အထိသွားနိုင်တယ်လို့ဆိုရဲပယ်ထိန်တုံးတစ်ခုကိုအအောင်မြင်မြင်ဆန်းသက်ပြစ်လွတ်နိုင်ခဲ့တယ်လို့ပါကစ္စတန်နိုင်ငံကပြောကြားလိုက်ပါတယ်။ဒီကနေ့ပြစ်လွတ်ခဲ့တဲ့ရှာဟင်းတူးလို့နာမည်ပေးထားတဲ့တာလက်ပြစ်တုံးဟာအ Arabia Penelego, Jayo Kedelu, Sita, Pyongya Duga, Biobari, Nangaya Mahavuha, Lua Chadrigo, a Piawa, Sansa, Nine, Missal, Dom Chedelu, Subare, Ainizin, India, Nangaine, Sayeti Manizima, Pakistanga Kulu, Missal, Dom Santa, Pilu Dale Pibari, Selena Bissirine, Sayevai, Sivinianlo, India, Soyaga, Gija, Jinni, Pyongna Nirago, Pakistangale, and Milipo, Chuzani Lelu, Lila the Riga, Donta Nijabare, India and Pakistan Nanga Loha, Nuclear Lenetri, Pansan Tarelu, Lila the Riga, Yonji Tajaraba,
မိုင်းတချောင်းခုနီယာလောက်အကွာဝေးရောက်ပြီးတော့နျူကလီးယားထိပ်ဖူးတန်နိုင်တဲ့ရှာဟင်း3မစ္စိုင်းဒုံးကိုလည်းပါကစ္စတန်ကအရင်ကစမ်းတပ်ခဲ့ပါတယ်။ယူအေမရီအန်ဒန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00နာရီကနေ10:00နာရီအထိတိုင်းဒိုမီတာ25ကီလိုဟတ်စ်1.9ချောင်းကတိုင်းဒိုမီတာ31ကီလိโลဟတ်စ်9ချောင်းကနေပြထုတ်တယ်။
ဒီဝေမေကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ရှင်းပြနေပါရစေ။မြန်မာနိုင်ငံမှာရောက်နေတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီဟာနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ပါဝင်အစိုးရတာဝန်ရှိသူတွေနဲ့ဒီနေ့နေပြည်တော်မှာတွေ့ဆုံပြီးရခိုင်ပြည်နယ်ရေးဆွေးနွေးပါတယ်။တွေ့ဆုံမှာဒုက္ခသည်များဆိုင်ရာက စီမံကိန်းတွေအကောင့်ထဲပေါ်ရေးကိစ္စတွေကိုဆွေးနွေးခဲ့တဲ့အကြောင်းလဲပြန်ချိုင်းဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ထိုင်းမြန်မာနယ်စပ်ကရာယီစခန်းတွေမှာခိုးလုံနေသူတွေကိုယ်တော်ဆန္ဒနဲ့နေရာပြန်ရေးမြန်မာစစ်ရဲကအကောင့်ထဲပေါ်ဖို့ကြိုးပမ်းနေတဲ့ငင်းချိုင်းနဲ့ဖွံ့ဖြိုးရေးစီစဉ်နေမှာ UNHCR ကကွန်ကြီးပံ့ပိုးနိုင်မဲ့ကိစ္စတွေကိုအပြန်အလှန်ဆွေးနွေးခဲ့ကြောင်းလဲဖော်ပြထားတာပါ။မဟာမင်းကြီးကန်ဒီယာရခိုင်ပြည်နယ်ခီးစဉ်ပြီးမှပဲနေပြည်တော်မှာစစ်အတောင်ရှိသူတွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်ခီးစဉ်မှာတော့ဝန်ကြီးချုပ်ပါဝင်ပြည်နယ်စစ်အတောင်ရှိသူတွေဒုက္ခရည်နဲ့တွေ့ဆုံပြီးဒီတောင်ရင်းအခြေအနေတွေကိုဆွေးနွေးမေးမြန်းခဲ့တယ်လို့စစ်တွေမြို့နယ်မှာရှိတဲ့စစ်ဆောင်ဒုက္ခရည်စခန်းတစ်ခုကိုလည်းတွားရောက်ခဲ့ပါတယ်။မရချခီးစဉ်ဖြစ်မြန်မာနိုင်ငံကိုရောက်နေတဲ့မဟာမင်းကြီးဟာရခိုင်ပြည်နယ်ကိုနှစ်ရက်ကြာဆောက်ပြီးပြည်နယ်စစ်အတောင်ရှိသူတွေလူမှုခြေပြုဖွဲ့စည်းတွေဒေသခံလူမှုတန်ဝန်ကကိုယ်စားလှယ်ဒုက္ခရည်နဲ့လည်းတွေ့ဆုံခဲ့တာပါ။ခီးစဉ်တွေ့စဉ်တွင်ဒုက္ခရည်ရဲ့ဆိုးရင်ချက်တွေနဲ့ပတ်သက်လို့လေလာခဲ့ကတည်းကဖြစ်လို့ရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့ရရှိတည်တဲ့ခိုင်မာတဲ့အဖြစ်တစ်ခုရှာဖွေဖို့ကြိုးပမ်းတော်မှာဖြစ်တဲ့အကြောင်းလဲခီးစဉ်မတိုင်ခင်မှာပဲတင်ပြထုတ်ပြန်ထားပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာတွေအတွက်လူသားချင်းစာနာမှုနဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေအတွက်ကနေဒါနိုင်ငံကကနေဒါဒေါ်လာတန်100နီးပါးပေးမယ်လို့ကြေညာခဲ့ပါတယ်။အားလုံးအတွက်တရားဝါပြောတဲ့အနာဂတ်ကိုတည်ဆောက်နိုင်ဖို့ထောက်ပံ့ကူညီတာဖြစ်တယ်လို့နိုင်ငံကဖွံ့ဖြိုးမှုဆိုင်ရာကနေဒါလွှတ်တော်အမတ်ကာမဲလ်ခီရာကထုတ်ပြန်ကြေညာချက်မှဖော်ပြောထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဖစ်ဘဇားမှာရှိတဲ့ဒုက္ခသည်စခန်းတွေကိုဗုဒ္ဓနေ့ကတရောက်ခဲ့တဲ့လွှတ်တော်အမတ်ခီရာကဒုက္ခသည်တွေအထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေအတွက်ကနေဒါမိဖက်တွေရဲ့ကူညီထောက်ပံ့မှုကဘလောက်ထိရောက်တယ်လဲဆိုတာမြင်ရတဲ့အတွက်စိတ်ချမ်းသာရတယ်လို့ဖော်ပြပြောဆိုခဲ့ပါတယ်။ကနေဒါအစိုးရကထောက်ပံ့မဲ့တန်းတရားတွေက32တန်းကျော်ကိုမုတ်တုံရာသီဒဏ်နဲ့ cyclone ဒဏ်ကာကွယ်ရေးဒုက္ခသည်စခန်းတွေရဲ့အခြေအနေတိုးတက်ရေးလိန်ကွဲပြားမှုပေါ်ခြေခံတဲ့အကြမ်းဖက်မှုကာကွယ်တားဆီးရေးအပြင်ကျမ်းမာရေးနဲ့မျိုးဆက်ပွားကျမ်းမာရေးဆောင်ရှားမှုတွေအတွက်အသုံးပြုမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ဒေါ်လာ68တန်းကျော်ကိုတော့ကျမ်းမာရေးနဲ့အခြေခံပညာရေးဆိုင်ရာဝန်ဆောင်မှုတွေတိုးချဲ့ဖို့လိန်ကွဲပြားမှုအပေါ်အခြေခံတဲ့အကြမ်းဖက်မှုပြဿနာကင်တွယ်ဖြေရှင်းဖို့အမျိုးသမီးတွေဝင်ငွေရမယ့်အခွင့်အလမ်းတွေရှိလာအောင်လို့အသက်မွေးဝမ်းကြောင်းပညာတွေသင်ပေးတာအရင်းအမြစ်တွေပို့ရှိအောင်လုပ်ပေးတာတွေအတွက်အသုံးပြုပါဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ဘင်္ဂလားဒေ့ရှ်ဘက်ရောက်နေတဲ့ဒုက္ခသည်တွေနေရပြန်လာနိုင်ဖို့ဆောင်ရွက်နေတယ်လို့ပြောကြားထားပါတယ်။
မက်ကန်တမတ်တော်နဲ့ထွန်းကသူဆွေရပေါ်လွတ်တော်ကစုံစမ်းစစ်ဆေးမှုတွေဆုံးမတတ်ရင်အတိုက်ခံဒီမိုကရက်တစ်နဲ့လက်တွဲအလုံးမလုံးနိုင်တဲ့ကြောင်းမနေ့ကပဲပြောလိုက်တဲ့အတွက်တမတ်အိမ်ပြောနဲ့ကွန်ဂရက်စ်လွတ်တော်ကြာရှာရှာပါပါပါတီဆွဲမထားပဲပူပေါင်းဆောင်မဲ့ခြေကန်ဆောက်ကိုစီမံကိန်းတွေမှာသဘောတူညီမှုမရပဲဖြစ်ခဲ့ပါတယ်။မနေ့ကမနေ့ပိုင်းကအိမ်ပြောမှာစီစဉ်ထားတဲ့စီဝဲတွင်တမတ်ကဒီမိုကရက်တော်အမတ်တွေနဲ့လက်ဆွဲနှုတ်ဆက်တာမျိုးမရှိခဲ့သလိုထိုင်လဲမထိုင်ခဲ့ဘူးလို့လည်းစီဝဲကမှရှိခဲ့သူတွေကပြောဆိုခဲ့ကြတာပါ။ဟောလွတ်တော်ဥက္ကဋ္ဌနန်စီပလိုစီကသမရပုံကွယ်ထားရရှိရဲ့ဆိုပြီးမနေ့စောပိုင်းကမှတ်ချက်ပေးခဲ့တဲ့ပုံမှာလည်းသမရကမချင်းမနဲ့တုံ့ပြန်ခဲ့ပါတယ်။၃မိနစ်လောက်တွင်းစီဝေကန်ကနေဒေါသရကြီးထွက်သွားတဲ့သမရကသတင်းစာရှင်းလင်းပွဲတစ်ခုချက်ချင်းလုပ်ဖို့စီစဉ်ခန်းခဲ့ပြီးသူ့အနေနဲ့ပုံကွယ်ထားတာဘာမှမရှိတဲ့အကြောင်းလဲပြောဆိုထားခဲ့တာပါ။ သမ္မတပေါ်တရားစွဲမဲ့အစီအစဉ်နဲ့ပတ်သက်လို့ဒီမိုကရက်တီမနေ့ကပဲအစည်းအဝေးတစ်ခုလုပ်ခဲ့ရဲဆိုပြီးတော့လည်းသမ္မတကဆွဆွဲခဲ့ပါတယ်။ခြေကန်ဆောက်လုပ်ငန်းတွေနဲ့ပတ်သက်လို့သဘောတူညီချက်ရဖို့အတွက်အောက်လွှတ်တော်ဥက္ကဋ္ဌဘလူးစီနဲ့တက်လွှတ်တော်ကဒီမိုကရက်လူနည်းစုခေါင်းဆောင်ချက်ရှူမာတို့ထက်သူ့ဘက်ကပုံမူလူလာတဲ့အကြောင်းလဲသမ္မတကပြောခဲ့ပေမဲ့လက်ရှိအခြေအနေမှာတော့မဖြစ်နိုင်တဲ့အကြောင်းနဲ့စုံစမ်းစစ်ဆေးမှုတွေကအထူးရောင်နေတာဖြစ်တာကြောင့်အဆုံးသတ်ဖို့လည်းသမ္မတကတိုက်တွန်းပြောဆိုခဲ့ပါတယ်။
ဥရောပပါလီမန်ရွေးကောက်ပွဲတွေကို EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေမှဒီကနေ့စတင်ကျင်းပပါတယ်။ EU အဖွဲ့ဝင်28နိုင်ငံကြား၄ရက်ကျင်းပတဲ့ရွေးကောက်ပွဲတွေအတွက်ဒီကနေ့ကြာသပတေးနေ့မှာ Britain နဲ့ Netherlands နိုင်ငံတွေမှမဲပေးနေကြတာပါ။ဥရောပပါလီမန်ရဲ့စုစုပေါင်းအမှတ်နေရာ950နေရာအတွက်ရလဒ်တွေကိုတော့တနင်္ဂနွေနေ့မှကြီးညာမှာဖြစ်ပါတယ်။ရွေးကောက်ပွဲမတိုင်ခင်သဘောထားစစ်တမ်းတွေရအမျိုးသားရေးဝါဒီတွေနဲ့အများကြိုက်ဝါဒီကိုယ်စားလှယ်လောင်းတွေပေါ်ထောက်ခံသူပိုများနေပါတယ်။EU ရဲ့မူဝါဒတွေအစားကိုယ်နိုင်ငံရဲ့မူဝါဒကိုကိုယ်တိုင်ချမှတ်လို့သူတွေအပေါ်ပို့ပြီးထောက်ခံနေကြတာတွေ့ရပါတယ်။ဗြိတိန်မှာဥရောပပါလီမန်အတွက်ရွေးကောက်ပွဲတွေဒီကနေ့ကျင်းပပေမဲ့လည်းဝန်ကြီးချုပ်ထရီဇာမေဘယ်တော့နှုတ်ထွက်မှာလဲဆိုတဲ့ရပ်တန့်မှတ်ရေးကိစ္စကပို့ပြီးလွှမ်းမိုးနေပါတယ်။ EU တွေကဗြိတိန်နှုတ်ထွက်ပြီးရင်နှစ်ဖက်လိုက်နိုင်ရမယ့်သဘောတူညီချက်တွေကိုဝန်ကြီးချုပ်မေကဗြိတိန်ပါလီမန်မှာဗုဒ္ဓဟူးနေ့ကတင်ပြခဲ့ပေမဲ့အမတ်တော်တော်များများကကန့်ကွက်နေပါတယ်။ဝန်ကြီးချုပ်အမားတွေလုံနေတယ်လို့ဆိုပြီးအောက်လွှတ်တော်ခေါင်းဆောင်အန်ဒရီယာလက်ချင်ကလည်းနှုတ်ထွက်သွားတဲ့အတွက်ဝန်ကြီးချုပ်မေအတွက်အတော်လေးထိခိုက်စရာဖြစ်ခဲ့တယ်လို့သူနှုတ်ထွက်ဖို့ဖိအားတွေလည်းပုံများလာနေပါတယ်ရှင
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ချင်းညာပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုကဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ရင်ဆုံးတော့တီလင်ဂါနိုင်ငံမှာဧပြီလအတွင်းဖြစ်သွားခဲ့တဲ့ကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်ဆက်နွယ်နေတယ်လို့တန်တရားဖြစ်ခံရပြီးတော့မြန်မာနိုင်ငံမှာရောက်နေတဲ့ဆိုသူကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကဒီနေ့မှဖမ်းဆီးမိလိုက်ပြီးဖြစ်ပါတယ်။လူမှုကြီးကြပ်ရေးရုံးမှနေထိုင်ခွင့်တပ်တန်းလာတိုးစေအဖမ်းခံလိုက်ရတဲ့အမှတ်တမ်းဗီဒီယိုတွေထွက်ပေါ်နေပေမဲ့တပ်သားရဲစခန်းကတော့သူ့ကိုဖမ်းမိကြောင်းအတိမပြုသေးပါဘူး။ဒီကြောင်းအပြည့်စုံကိုတော့ကိုဇော်ဝင်းနိုင်ငံတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ဒီလင်ကနိုင်ငံမျိုးတော့ကိုလံဘိုအနီးဝန်းကျင်မှာရှိတဲ့ဖျားเจ้าနေတဲ့ဟိုတယ်တွေကိုအပြီလ21ရက်နေ့ကအသေးခံဘုံခွဲတိုက်ခတ်မှုနဲ့ပတ်သက်ဆက်နွယ်နေတယ်လို့တန်တရားရှိခံရသူအဗ်ဒူဆလမ်အာရှမိုမုတ်ထူတူဟာမြန်မာနိုင်ငံကိုရောက်နေတာကြောင့်သူ့ကိုတွေ့ရင်သတင်းပေးကြဖို့မြန်မာနိုင်ငံရဲတပ်ဖွဲ့ကသူ့ပုံနဲ့တကွသတင်းထုတ်ပြန်ပြီးနောက်တနေ့မှာပဲပန်းစိုရာမှာရှိတဲ့လူမှုကြီးကြပ်ရေးရုံးရှိမှာဒီကနေ့ဖမ်းဆီးခံရတဲ့မှတ်တမ်းဗီဒီယိုတွေကိုအေယာဝတီသတင်းဌာနကထုတ်ပြန်ခဲ့တာပါ။ဗီဒီယိုထဲမှာသူ့အနေနဲ့ဘာပြစ်မှုမှကျူးလွန်ခဲ့ခြင်းမရှိဘူးလို့အင်္ဂလိပ်လိုပြောထားတဲ့အတန်လဲပါဝင်ပါတယ်။သူ့ကိုဖမ်းဆီးထားတဲ့ကိစ္စနဲ့ပတ်သက်လို့သက်ဆိုင်ရာအပိုင်ရဲစခန်းကို VOA ကဆက်သွယ်မေးမြန်းကြည့်တဲ့အခါဖမ်းခံရတယ်ဆိုတဲ့သတင်းသူတို့ကြားပေမဲ့သူ့ကိုဘယ်နေရာမှာထင်းသိမ်းထားတယ်ဆိုတာကိုမသိကြောင်းတာဝန်ခံရဲအရာရှိကအခုလိုပြောပြပါတယ
်။အဲခေါင်းမဟုတ်ဝင်မဟုတ်တရားကိုကျွန်တော်စကားမရောက်သေးဘူးဗျ။အားကြောင့်နောက်အထိမပြေးနိုင်သေးဘူးဆိုသူ
က။ဆရာရောဘာကြားမိလဲတခြားနေရာမှာမိတယ်လို့ပါလို့ဆရာကြားမိလားဆရာ။
ကျွန်တော်လည်းတကယ်တော့ကြားတယ်။ဒါပေမဲ့လက်ရှိအချိန်မှာကိုယ်ဟာရောဖြစ်သေးဘူးလို့ပြောတယ်။အဲ့လိုပဲမိရလို့ကြားတွေ့ရလို့ပဲကြားတယ်လေကျွန်တော်လည်းတရားမသိဘူး။
2018ခုနှစ်ဇန်နဝါရီလကတည်းကမြန်မာနိုင်ငံကိုရောက်နေတဲ့အဗ်ဒူဆလမ်အာရှတ်မိုမုတ်ကိုတော့အရပ်ဝတ်နဲ့လူညုံရေးတပ်ဖွဲ့တွေကလူမှုကြီးကြပ်ရေးရုံးရှိမှာပဲဖမ်းဆီးထိန်းသိမ်းပြီးကားပေါ်ခေါ်တင်သွားခဲ့တာပါ။တရီးလင်္ကာနိုင်ငံမှာပြီးခဲ့တဲ့လ Easter Sunday နေ့ကဖြစ်သွားခဲ့တဲ့အဲ့ဒီအကြမ်းဖက်တိုက်ခိုက်မှုကြောင့်လူ250တဲ့မနေ့တေဆုံးခဲ့ရတာပါ။အဲ့ဒီတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့ခြင်းဖြစ်ကြောင်းIS Islamic State Jaw အဖွဲ့ကပြောဆိုထားပါတယ်။ IS State Jaw အဖွဲ့ဟာမလေးရှားကိုဂျာဂန်စခန်းထားပြီးမြန်မာနဲ့ဖိလစ်ပိုင်နိုင်ငံတွေကိုဝင်ရောက်ဖို့ပြင်ဆင်နေကြောင်းမလေးရှားရဲချုပ်ကအေပီလာအတွင်းမှာပဲပြောကြားခဲ့တဲ့အတွက်မြန်မာနိုင်ငံအတွင်းလုံခြုံရေးသတိထားပြီးလှုပ်ဆောင်နေကြောင်းတပ်မတော်သတင်းမှပြန်ကြားရေးအဖွဲ့ကပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ
်။မလေးရှားရဲချုပ်တွေပါတော့ကျွန်တော် IS နဲ့ပတ်သက်ပြီးပြောလိုက်ကြတဲ့ကျွန်တော်ကလုံခြုံရေးသတိရှိဖို့လုံခြုံရေးနဲ့ပတ်သက်ပြီးစီစဉ်ဆောင်ရွက်ဖို့တော့ကျွန်တော်ကအဆိုင်နဲ့တိုင်းနဲ့မြေလိုက်ညွှန်ကြားထားတယ်လို့ဆိုလိုခြင်းဖြစ်ပါတယ်
။ဟုတ်ကဲ့ခင်ဗျ။ဟိုတက်မတော်ဘက်ကတော့အခုဒါဆိုလို့ရှိရင်ဒီအခုဒီလူကိစ္စမှာပေါ့နော်။ဟိုပြည်ထရေးနဲ့ဒီရဲတပ်ဖွဲ့တို့နဲ့ဒါပူးပေါင်းဆောင်ရွက်မှုတွေရှိနေသလားခင်ဗျ။ဘယ်လိုပူးပေါင်းဆောင်ရွက်မှုတွေရှိပါလဲခင်ဗျ။
ဟုတ်ကဲ့အဲ့လိုပဲရှိပါမယ်ခင်ဗျ။ကျွန်တော်တို့ဘက်မှာလည်းဒီတရင်းဖွဲ့တွေရှိပါတယ်။ရင်းရယူစံတန်းတွေတွေရှိပါတယ်။တရင်းကပြီးတဲ့တောင်းယူစံတန်းတွေဖွဲ့တွေရှိပါတယ်။အဲ့ဒီဖွဲ့တွေကတော့သူတို့ကတော့သူရဲ့လုံလုံစံတန်းတွေပူးပေါင်းဆောင်ရွက်တွေရှိပါမယ်။
အခုကမြန်မာနိုင်ငံမှာလည်းဆရာတို့တိတဲ့အချိန်မှာဟိုအကြမ်းဖက်မှုတိုက်ခိုက်မှုတွေပါညာဆိုတာလည်းဟိုရခိုင်ကိစ္စနဲ့ဆက်နွယ်ပြီးတော့အတန်တရားထွက်နေတော့လေအခုလိုမျိုးနောက်ဆင့်ထပ်ဆင့်ကဲဒီတိလင်္ကာလူဟာတည်င်းကထွက်လာတော့ဆရာတို့အလတ် level တွေပါတယ်တပွားတတိပေးချက်တွေပို့ပြီးတော့မြင့်ထားတာတွေပါအများရှိပါလားထူးထူးကဲကဲ
ထူးထူးခြားခြားမြင်ထားတော့ကျွန်တော်တို့ဒါနဲ့ပတ်သက်ပြီးကတတိပေးချက်တော့စဉ်းစားမပြဒီလိုအောင်ရလျက်ရှိတယ်ကျွန်တော်တို့ဒီမှာတော့လုံခြုံရေးပိုင်းနဲ့ပတ်သက်လာရင်ဒီမျိုးလုံခြုံရေးရှိတာပေါ့စစ်တရင်လုံခြုံရေးရှိတယ်စစ်ပစ္စည်းလုံခြုံရေးရှိတယ်စစ်စင်ရေးစစ်စာရေးလုံခြုံရေးရှိတယ်ဒီလုံခြုံရေးနဲ့ပတ်သက်လို့ကျွန်တော်တို့ကတော့ပုံပုံပြီးအောင်ရနိုင်ဖို့အတွက်ဆက်ဆံရတိုင်းစစ်ဆန္ဒပြောင်းရေးလိုက်ဆိုတော့ဒီပြင်းပြင်းကြားတာရှိပါတယ်ဗျ
2012ခုနှစ်နောက်ပိုင်းကစလို့မြန်မာနိုင်ငံဟာအကြမ်းဖက်အဖွဲ့ရဲ့ပြစ်မှတ်တစ်ခုဖြစ်လာနေတဲ့အကြောင်းနဲ့အကြမ်းဖက်မှုကာကွယ်ရေးကိစ္စတွေကိုလည်းလှုပ်ဆောင်နေတဲ့အကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကမကြသေးခင်ကပဲပြောဆိုထားပါတယ်ခင်ဗျာ
ကိုဇော်ဝန်နိုင်ပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်မြန်မာနိုင်ငံရဲ့အဓိကနယ်စပ်ကုန်သွယ်ရေးလမ်းကြောင်းတစ်ခုဖြစ်တဲ့တရုတ်မူဆယ်ကုန်သွယ်ရေးလမ်းကြောင်းပိတ်ထားတာကြောင့်တောင်သူတွေရောကုန်သွယ်တွေပါခက်ခဲနဲ့ရင်ဆိုင်နေရသလိုဒီနှစ်အတွင်းတရုတ်မူဆယ်လမ်းကြောင်းကတဆင့်နေဆက်ကုံတွေတည်တည်သာသာကျဆင်းသွားတယ်လို့ကုံတွေတွေကပြောပါတယ်။မူဆယ်မှာစံပြောင်းသွားကြအစရှိတဲ့ကုံပစ္စည်းတွေအမြောင်များပိတ်မိနေတယ်လို့လည်းဆိုပါတယ်။ဒီကြောင့်ပြည်စုံကိုတော့ကိုကောင်းဆန်ဟင်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။နေဆက်ကနေဝင်လာတဲ့မြမစံတွေကိုတရုတ်ကုံတွေတွေကအခုမဆောင်ပဲတရားမဝင်ဝယ်ယူနေတာကိုယူနေအစိုးရကပိတ်လိုက်တယ်လို့တရားဝင်အခွင့်ကလည်း30ခွင့်ရခိုင်နှုန်းပေးဆောင်ရတဲ့အတွက်တရုတ်ကုန်တွေကမြန်မာဆန်ကိုလက်ရှိမှာမဝင်နိုင်တော့ပဲရပ်နှားထားတာပါတရုတ်ကုန်တွေကသူတို့ယူနေအစိုးရရဲ့အခွင့်ကိုရှောင်ပြီးတရားမဝင်လမ်းကြောင်းကနေမြန်မာဆန်ကိုအများဆုံးဝယ်ယူနေတာဖြစ်ပါလေတရုတ်နိုင်ငံရဲ့ပြောင်းလဲလိုက်တဲ့မူဝါဒကြောင့်မြန်မာဘက်ကတင်ပို့ရောင်းချနေတဲ့ကုန်တွေတောင်သူတွေအဆင်မပြေဖြစ်ကုန်တယ်လို့မူဆယ်ကုန်တွေတိုင်းဒုဥက္ကဋ္ဌဦးချမ်းသာဦးကအခုလိုပြောပါတယ်
သူတို့ဘက်ကဒီတောင်သူနယ်သမားကျိုးစီးပွားကာကွယ်ဥပဒေပြပေါ်မှုနဲ့ပြီးရင်ဒီမွန်ဂိုပေါပြောက်ရေးစီစဉ်တဲ့တားမြစ်တဲ့အတွက်ကိုကျွန်တော်တို့ကပူပူအဆင်မပြေဘူးဖြစ်နေတာပေါ့
ပြည်တွင်းစံထက်ဝက်လောက်ကတရုတ်ပြည်ကိုပို့နေတာဖြစ်ပြီးအခုလိုတရုတ်ဘက်ကစံအဝယ်ရော့သွားတဲ့အတွက်စံစည်းကွက်မှာအထိုက်လျောက်နစ်နာမှုတွေရှိတယ်လို့မြန်မာကုန်သွယ်ရေးကပြောပါလေတရုတ်နိုင်ငံနယ်စပ်မူဆယ်ကုန်သွယ်ရေးဆောင်ထဲမှာတော့တရုတ်နိုင်ငံကိုတင်ပို့မဲ့ဆန်ပြောင်းတရားတွေအများအများပိတ်မိနေတယ်လို့ဆန်ကုန်သွယ်တူဖြစ်တဲ့ဦးမင်းသိန်းကအခုလိုပြောပါလေ
2019ခုနှစ်ပိုင်းကစပြီးတော့အရောင်းဝယ်ကလုံးဝရပ်သွားတာပြောရမှာမဟုတ်ဘူးဘာလို့ဆိုတော့အဲဒီကကြောရမယ်ဆိုတော့စာအိတ်ကြီးတန်5000အိတ်70သိန်းလောက်ပိတ်မိနေတယ်ဒီကမှာတရားကတော့အလို16000အိတ်74သိန်းလောက်ပိတ်မိတယ်ကျောင်းလာတဲ့အစ်ချစ်တိန်းတော့ပြည်နေတယ်တာလိုက်တာတော့ဒီအတွက်ဒီလိုဖြစ်ချင်အားဖြင့်အပြုပြင်မှလည်းကမှစာရောင်းဝယ်မှဖြစ်ချင်အားဒီပြည်တွင်းမှာစာရေးတွေကြတယ်စာရေးတွေကြတော့ဒီချင်းရတဲ့ငွေစဘာပေါ်တဲ့အခြေဖြစ်နေတဲ့အတွက်တောက်ပြီးတော့လိုက်ဖြစ်ကြတာ
အခုလိုအခြေအနေတွေကြောင့်ဒီနေ့အတွင်းတရုတ်မူဆယ်နေဆက်ကုန်သွယ်မှုပမာဏဟာအရင်နှစ်တွေကတည်းကတည်းကတာကျဆင်းသွားတယ်လို့လည်းကုန်သွယ်တွေကပြောပါတယ်လက်ရှိပြည်တွင်းမှာလည်းစံစည်းနှုန်းတွေကျလာနေတယ်လို့ကုန်သည်တွေကပြောပါတယ်။ဒါဟာကမ္ဘာစံစည်းကွက်မှာစံပိုးရှန်နေတာကြောင့်လည်းဖြစ်နိုင်တယ်လို့ EU နဲ့တရုတ်ဘက်ကအဝယ်ရော့သွားတာကြောင့်လည်းစံစည်းကွက်ကိုပိုပြီးထိခိုက်နိုင်ခြေရှိတယ်လို့သုံးသက်တော်လည်းရှိပါတယ်။ပြီးခဲ့တဲ့ဘဏ္ဍာနှစ်မှာပြည်ပကိုစံနဲ့စကွဲတန်ချိန်3တန်းချုံတင်ပို့ခဲ့ပေမယ့်အခုနှစ်မှာတော့တန်ချိန် 1.8 တန်းလောက်ပဲတင်ပို့နိုင်မယ်လို့မြန်မာနိုင်ငံစံသမားအသင်းချုပ်ကကမန်ဒါအကြောင်းပြောပါတယ်ခင်ဗျာ။
ဒီမြန်မာနယ်စပ်ကုန်သွယ်ရေးကျဆင်းနေတာနဲ့ဖက်သက်ပြီးတော့ကိုကောင်းဆန်ဟိပြောပြသွားတာဖြစ်ပါတယ်။အခုတခါတော့ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ဘက်ကတိုက်ပွဲတွေကြောင့်ဒီဒေသခံတွေထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေကိုပြောပြချင်ပါတယ်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်တွင်ဒီအပိုင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒီကနေ့မှဝေသာလီရွာသား300ကျော်စစ်ပေးတိမ်းရှောင်နေရတယ်လို့ဖမ်းဆီးခံရသူတချို့လည်းရှိနေပါတယ်။မနေ့ကဝေသာလီရွာဘက်မှာမြန်မာစစ်တပ်နဲ့အေးရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့မတင်ကားပွဲရလူနှုတ်ကိုလည်းဖမ်းဆီးစစ်ဆေးနေတယ်ဆိုပြီးတော့တောင်တော်ဘက်ကပြောပါတယ်နှစ်ဖက်ဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းမှာချီရွာသားတွေတိုက်ဆုံးတန်ရာရရှိမှုတွေလည်းရှိပါတယ်ဘီဘီမြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ခင်ဗျာ
မြောက်ဦးမြို့နယ်ဝေသာလီချီရွာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြီးဝေသာလီချီရွာနဲ့အနီးဝန်းကျင်ကရွာသား300ကျော်ဟာပစုံဖေးချီရွာဘက်ကိုစစ်ဘေးတိမ်းရှောင်ရောက်ရှိနေတယ်လို့ပစုံဖေးချီရွာစစ်ဆောင်စခန်းတာဝန်ရှိသူဦးတန်းစိန်ကပြောပါတယ်
ခန္ဓာရှိ300ဒီကတော့ရှိနေတယ်ကြာဝေသာလီရဲ့ပုတ်ဖို့ကန်ပြည်လို့ရတယ်လေ300ရှိတယ်ဘုံရမယ်ဆိုကုလာနေလို့မဲစုပ်ပြီးပို့နေဝင်ကြတယ
်မနေ့ကဝေသာလီချီရွာဘက်မှာတပ်မတော်စစ်ကြောင်းတစ်ခုကိုရေကန်လက်နက်ကဖွဲ့အေးအေးဖွဲ့ကနေဘုံခွဲတတ်ဆက်ခဲ့ပြီးတိုက်ပွဲဖြစ်ပွားခဲ့ပါတယ်တိုက်ပွဲဖြစ်ပွားပြီးဘေးလွတ်ရာကိုရွာသားတွေစစ်ဘေးတိမ်းရှောင်လာနေကြတာပါ
ဒီတိုက်ပွဲဖြစ်ပွားပြီးမှာပဲဝေသာလီကျေးရွာကနှူးကိုလည်းတမတော်ဘက်ကဖမ်းဆီးသွားတယ်လို့ဝေသာလီကျေးရွာသားနှူးကပြောပါတယ်။ရပါနှူးကတော့ဖမ်းတော်ရည်လို့ကြားရင်လေးဦးမှနှူးကိုပြန်လည်းပြီးတော့နှူးကိုတော့ပြန်ခေါ်တော့ရည်လို့ပြောတယ်။အဲ့ဒီနှူးနောက်ပိုင်းရှင်ဆိုသူတေချာတိုင်းပြရသေးဘူး။ဖမ်းဆီးခံရသူဟာဝေသာလီကျေးရွာသားကုလုံးကြီးနဲ့ကုဆူဆူအောင်လို့ဖြစ်တယ်လို့သူကဆိုပါတယ
ကျွန်တော်တို့မနေ့ကတက်လာရင်တော့မှလာမသိဖြစ်တာဗျာဖြစ်တော့မနေ့ကတော့ကျွန်တော်လက်နဲ့ခင်အနေနဲ့ရရှိလိုက်တာရှိတယ်မပင်ကဘယ်မရောက်ဖမ်းမရရှိမတင်ကဘယ်နေ့ကတော့ကျွန်တော်လက်နဲ့ခင်အနေနဲ့ရရှိလိုက်တာရှိတယ်မပင်ကဘယ်မရောက်ဖမ်းမရရှိမတင်ကဘယ်နေ့ကတော့ကျွန်တော်လက်နဲ့ခင်အနေနဲ့ရရှိလိုက်တာရှိတယ်မပင်ကဘယ်မရောက်ဖမ်းမရရှိမတင်ကဘယ်နေ့ကတော့ကျွန်တော်လက်နဲ့ခင်အန
mong kyu ga pyo ba de
a le jwen ta ja wa su ja ma pi da yu wa pit de lo bi pi da be kala me yau de yo lo tan ja de a bai pwe pi da lo ma ja u ya yu nan nan ji ji chi me lo pi da be ja de
te song twa de su ri ga do a le jwen ji ya ga u shop bi 38 ni ne la kaung ya ta pi tu se ra ma a ta 8 ni pi de lo ywa da ri ga pyo ba de
ဒီလက်နက်ကြီးတွေကိုတတ်မတော်ဘက်ကပြစ်ခတ်တာလို့ပြောထားတဲ့ကဆွဆွဲပြောဆိုနေပေမဲ့တတ်မတော်သတင်းမှထုတ်ပြန်ရေးသွင်းမှုဘုံမှုရုပ်စုံမင်းထုံးကတော့အလဲကျွန်းဘက်မှာတိုက်ပွဲဖြစ်ပွားခဲ့တာမရှိဘူးလို့ပြောပါတယ်။အလဲကျွန်းပင်ကလေးရွာမှာလက်နက်ကြီးကြလို့စော့ပြေးရပါကဟိုပြောနေ။အဲ့မှာကျွန်တော်တိုက်ပွဲဖြစ်ပွားတာလည်းမရှိဘူးကြ။ပြစ်ခတ်တာလည်းမရှိအဲ့ကြမှာ။မိလနဲ့
တရားရရှိခဲ့တယ်လို့ဒီရခန်ကပြောပါတယ်ဒီမေလအသင်းမှာရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားမှုအရှိန်မြင့်လာနေတယ်လို့တိုက်ပွဲတို့ကြောင့်ဒီရခန်ရွာသားတွေထိခိုက်ဒိဆုံးတာတန်ရာရတာနဲ့စစ်ပေးသိမ်းချောင်နေရတဲ့အခြေအနေတွေကလည်းပုံမှုများပြားလာနေပါတယ်ခင်ဗျာ
ရခိုင်ပြည်နယ်မြောက်ဦးဒေသမှာစစ်ပွဲတွေကြောင့်ဒေသခံတွေဆစ်ရှောင်နေရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကိုနိုင်ကွင်းရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်ပြီးတဲ့နောက်ရှမ်းပြည်နယ်ဘက်ကအခြေအနေကိုကြည့်အောင်ပါ။ရှမ်းပြည်နယ်တောင်ပိုင်းထိုင်းမြန်မာနယ်စပ်တလျှောက်ဆစ်ရှောင်ဒုက္ခသည်စခန်းတွေအနီးမှာမြန်မာစစ်တပ်ကစစ်ရင်အားတိုးချက်ဖြန့်ကျက်ထားသလိုဝါပြည်သွေးစည်းညီညွတ်တက်မတော် UWSA ကလည်းမြေယာသိမ်းစီးမှုတွေလုပ်နေတာကြောင့်ဒုက္ခသည်တွေအတွက်လုံးလုံးရေးဆွေးနွေးရတဲ့အခြေအနေမှာရှိနေတယ်လို့ရှမ်းလူခွင့်ရဲနဲ့ဒုက္ခသည်ရေးတောင်းရနေသူတွေကပြောပါတယ်ရှမ်းပြည်နယ်တွင်လက်နက်ကင်တိုက်ပွဲတွေလည်းဆက်ရှိနေတာကြောင့်ဒုက္ခသည်တွေရဲ့လုံခြုံရေးနဲ့နေရပြန်နိုင်ရေးအခက်အခဲတွေ့နေရတဲ့အကြောင်းဒီနေ့ရှမ်းအဖွဲ့တွေကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ဒီအကြောင်းကိုတော့ကိုဇော်ထက်ကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
စစ်ရှောင်6000ကျော်ခုလုံးနေတဲ့ထိုင်းမြန်မာနယ်စပ်ရှမ်းပြည်တောင်ပိုင်းကဒုက္ခသည်စခန်း5ခုနာမှာတပ်မတော်ကတိုက်အင်အားရှားနေချီသုံးပြီးလမ်းသစ်ဖောက်တာအင်အားဖြည့်တင်တာရှိနေသလိုဝါဒီသွေးစည်းညီညွတ်ရေးတပ်မတော်ကလည်းဒေသခံတွေရဲ့မျိုးကိုသိမ်းပြီးရောဘာစိုက်ကင်းတွေတိုးချဲ့အားပါဝင်နေမီချဲ့ပြမှုတွေနဲ့အင်အားတိစောက်တာရှိနေရလို့ရှမ်းလူခွင့်ရမှန်နိုင်တဲ့ထိုင်းနယ်စပ်ရှမ်းပြည်နယ်ဒုက္ခသည်များဆိုင်ရာကော်မတီကထောက်ပြပါတယ်ဒီအခြေအနေကအိုးအိမ်မဲ့စစ်ရှောင်ဒုက္ခသည်တွေရဲ့လုံခြုံရေးပုံမှာချိန်ချောက်မှုတစ်ခုဖြစ်နေသလိုဒုက္ခသည်တွေရဲ့ပြန်နိုင်မှုအတွက်လည်းပုံပြီးခက်ခဲစေရလို့ရှမ်းလူခွင့်ရမနိုင်ဖွဲ့ရဲ့ပြန်ကြားရေးတောင်းရှိသူစာရွက်လွင်ကအခုလိုပြောပါတယ်
။ဟိုဝါဘက်ကလည်းအင်အားတိုးချဲ့နေတယ်။အဲမြေတွေသိမ်းနေအဲ့ဒါကြီးရှိနေရတော့လေ။တနည်းနဲ့တနည်းပေါ့နော်အဲ့လိုကြီးရှိနေတော့တို့ကဟိုမပြန်နိုင်တာလည်းအဲ့တစ်ချက်ရဲပေါ့နော်။တို့ကဒီတိုင်းမြေတွေပြီးတိုးချဲ့လိုက်ရင်တော့တို့ကကိုယ်ရောက်ခက်ခဲလာတာပေါ့နော်
။ရှမ်းပြည်တောင်ပိုင်းနယ်စပ်ဒုက္ခသည်စခန်းတွေဤမှာမြမစစ်တပ်နဲ့ဝါတပ်ဖွဲ့တွေကအင်အားတိုးချဲ့နေရပြီးအခြေအနေတွေနဲ့အတူဒုက္ခသည်တွေအတွက်လုံခြုံရေးစိုးရိမ်မှုတွေရှိကြောင်းရှမ်းလူခွင့်ရမနိုင်တဲ့ထိုင်းနယ်စပ်ရှမ်းပြည်နယ်ဒုက္ခသည်များဆိုင်ရာကော်မတီချုပ်ကဒီနေ့မေလ23ရက်နေ့မှာအစိုးရခန္ဓာတစ်ဆောင်ထုတ်ပြန်လိုက်တာပါ။ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSF SSA နဲ့မြမစစ်တပ်ကြားအပြစ်ခတ်ရစဲထားပေမဲ့2019ဖေဖော်ဝါရီလထဲမှာပဲမြမစစ်တပ်ကထိုင်းနယ်စပ်နားမှာဆက်ဆောင်စကန်တစ်ခုနားကိုလက်နက်ကြီးနဲ့6ခါလောက်ပစ်ခတ်ခဲ့ကြောင်းကိုလည်းရှမ်းအဖွဲ့တွေကပြောပါတယ်ဒါပေမဲ့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်စောမင်းထွန်းကတော့ဒီအပိုင်းအတွင်းရှမ်းတောင်ပိုင်းမှာတပ်မတော်ရဲ့စီးရီးလှူရှာမှုတွေကတော့မရှိကြောင်း VOA ကိုပြောပါတယ်
ကျန်ပြီးတောင်ပိုင်းမှာကျွန်တော်ခိခိတိုက်ပွဲဖြစ်ပွားတာလည်းမရှိဘူးခင်ဗျာဒီကျွန်တော်ရပုံမှန်လှူရှာမှုတွေလည်းရှိတယ်အဲကျွန်တော်တိုက်ပွဲဖြစ်ပွားတာဆိုတော့ TNL နဲ့အခုရပိုင်းအတွင်းမှာအဲကျွန်တော်သိရလားခုနှစ်လအပြည့်ခတ်ရဆက်တဲ့ကာလတော့ TNL နဲ့တစ်ချိန်ပေါ့အများဆုံးချိန်နှစ်ချိန်လည်းရှိတယ်ဒါလည်းရှမ်းမြောက်ဘက်မှာဖြစ်တဲ့ညားလည်းအားတော်လည်းရှိပါတယ်ကျန်တာမရှိပါဘူး
ထိုင်းနယ်စပ်ရှမ်းတောင်ပိုင်းလင်းခေခရိုင်ကလွိုင်းကော်1ကောင်းမုံမိန် Luang San Se, Luang Dai Lian, Sai Doka de Scani Bawin, Sakan de Chubu, Nanganaga Kuni Ribia, Natang Sago, Satin Balaga Salu, Yasaina Bia, Nabai, Sesham Doka de Ria, Didakan Rine, Pijuan Sushin, the Chubamu Murine, Sayati Nijaraba, Nia Piambugale, Juanet Lemiriga, Dumdone, Wasita de Latema Shiedra, Piambu Mapina Bija, Saboy, Bison Babu Dole, a Bibi Sayaga, Yama Sitago, Piabi Buluja. Shamine took other Nasanga comedy, Gige, signing and got Yosu Tabade. Didi Taga took other Chapan Joha, Nanganaga, Taubani, Chetal Can be and Nawaima, a car carry Bubi Chadela Dulu, through near Piamukisagale, Majimia Pinita, Pipare.
Pivitin of Kuzo Tet, the Rimbi Bugera Pipare, Tainan Neza Dizariga, Sishan, Doka, the Ria, the Rini Pirina, a good car, Ninja in a sign at the Rainbow Group of Jamare. ဆိုရရဲ့အမျိုးသားပြန်လဲတင့်မြတ်ရေးနဲ့ညီညာရေးဘုံဌာနNRPC နဲ့ညပိုင်းမဟာမိတ်အဖွဲ့၄ဘွဲ့တို့ရဲ့ဆွေးနွေးပွဲဟာနေရာမတက်မတ်နိုင်တာကြောင့်မူလယီမန်ထားတဲ့တောက်ချာနေမှာတွဲဆုံဖို့မဖြစ်နိုင်တော့ကြောင်းဆွေးနွေးပွဲဖြစ်မြောက်ဖို့ညီနိုင်ပေးသူတွေကပြောပါတယ်အစိုးရဘက်ကနောက်ဆုံးလာရှုပ်မြင့်မှာဆွေးနွေးဖို့ရွေးချယ်ခဲ့တာဖြစ်ပြီးတိုင်းသားလက်နက်ကိုင်အဖွဲ့တွေ
Okay, Muta Pianet Timia Yinet, Ninja Botana, NRPC net, Nyobaim Hame Poet, Livueroye, Ninja Sunu Buego, Pigate Ibila, Donze Yeniga, Musem Yuma, Nason Chimpa Gabi, Mila Dwema, Taman Twisombo, the Bordu Gejara, Pipare. Kitchen Ninja Juzon Poet, PC Giga, Jawin Hinayama, Dila Nesel Yen and Sangayan Nirima, Taman Twisombo, Shetama Kerry Met, Nason Twisome Nia, Yuche Muma, Simapira Jok, Yeshui Sangaya Jok, PC Giga.
ก็เนี่ยก็เนี่ยก็ยีลัวมันต้องมาไหนเลยขัดเจ้าเย็นเมื่อชีดอะไรทำมีชีดเนี่ยยืนมาเย็บเป็นต้องมาเนี่ยนึกว่าเย็บต้องมาทำดีมาเนี่ยสมัครที่ชีดอะไรเนี่ยอายุยี่สิบมั้งเนี่ยแต่นั่นเองมันการนี้เบิกการอ่ะอังสันต้องพบมูเสวะนึกว่าสิ่งนี้เนี่ยอ่ะที่อ่ะเบิกการเนี่ยวิจารณ์งงมันเลย
NRPC net swim at Yobai Mame Puri Garo, GIO, GIA, Kitchen, MNTJP, MNTAA, Goga, BSLF, DNLA, the Amplownet, ULA, AA, Jakai Puri, Pipare. Dianza Lenagai Puri Baga, Musem Yugo, Yuichepi, Lashugo, Malayong Nindaha, Lunjong Yi Janglu, Yusa Jangle, U Isan Sa Onga, Biobare.
ตัวเราลงทุนเยอะกว่าลงทุนเยอะกว่าตัวเองนะครับแต่ถ้าเกิดว่าเราเนี่ยมาเนี่ยมูเซ่ที่เอเชียที่ชอบเดเอเรียชอบเดคือยังยังชอบเดยังต้องการลูกบิดาชอบเดเอเรียเบื้องเบื้องเราลงทุนเยอะสินค้าแต่ต้องชีวิตเราชูการเราเรื่องนั้นการนี้จะเราเลือกเราไม่รู้จะมีอะไรเพิ่มเลยที่เราเรื่องนั้นการที่เราจะวางทุนชีวิตเนี่ยเชื่อว่ามันด้วยลงทุนเยอะ
BSLF DNLA, the Amplown Poet, Purisu Gunshidu, Pomuta Ijogaro, Dusong Sunu Mesuin, Dwala Yedu, Longjomu Shiden Niago, Lula Jonet, Dusong Sunu Bodre, Sinesi Nijang, Piobare. ဒီဆွေးနွေးပွဲအခြေအနေအရလိုအပ်လာရင်တမ်ရော့ဘက်ကတာဝန်ရှိသူတွေပါဝင်ဆွေးနွေးဖို့လည်းရှိနေတာဖြစ်ပါတယ်။ဒီဆွေးနွေးပွဲအခြေအနေအရလိုအပ်လာရင်တမ်ရော့ဘက်ကတာဝန်ရှိသူတွေပါဝင်ဆွေးနွေးဖို့လည်းရှိနေတာဖြစ်ပါတယ်။ဒီဆွေးနွေးပွဲအခြေအနေအရလိုအပ်လာရင်တမ်ရော့ဘက်ကတာဝန်ရှိသူတွေပါဝင်ဆွေးနွေးဖို့လည်းရှိနေတာဖြစ်ပါတယ်။ဒီဆွေးနွေးပွဲအခြေအနေအရလိုအပ်လာရင်တမ်ရော
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်လေးကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုတိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်မေလ23ရက်ကြာသပတေးနေ့ညပိုင်းအတန်လွင့်အစီအစဉ်လေးကို American ပြည်တော်စုမျိုးတော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမဲ့အစီအစဉ်တွေကိုတော့ line meter 25 30နဲ့51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။အခုညပိုင်းဆက်ပြီးတော့ထုတ်လွှင့်ပေးမဲ့အစီအစဉ်တွေမှာဆိုရင်တော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျမကြီးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူ
2020ရွေးကောက်ပွဲကလည်းတဖြည်းဖြည်းနဲ့
အပတ်စဉ်တိုင်းရင်းသတင်းလောက်အစီအစဉ်မှာဒီကြောင်းကိုနားဆင်ရမှာဖြစ်ပါတယ်။ကူတော်ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထဲကပထမဆုံးတင်ဆက်ပေးမယ့်ကျမကြီးကဏ္ဍကိုထုတ်လွှင့်ပေးမှာပါ။ဒီတစ်ပတ်ကျမကြီးကဏ္ဍမှာတော့ဓမ္မတဲနာယီယိုချင်းအကြောင်းကိုပြောပြသွားမှာပါ။ဓမ္မတဲရာကြောင့်နှာခေါင်းရားရင်ရောင်ရမ်းပြီးနာယီယိုနာချီရာကမြန်မာနိုင်ငံအပဝင်နိုင်ငံတိုင်းမှာဖြစ်များတယ်လို့ကျမကြီးပညာရှင်တွေကဆိုပါတယ်။ခုလိုဓမ္မတဲနာယီယိုရာဘာကြောင့်ဖြစ်ရပြီးဘယ်လိုကာကွယ်နိုင်ပါလဲ။ဒီကြောင်းကိုတော့ကလေးထူးကူးနဲ့စေးတက်ကစိုးကလေးချမ်းမာပညာဌာနအငြိမ်းစားဌာနအမှုပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ကလေးချစ်ချစ်ဆရာဝန်ကြီးနဲ့ပမောက္ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့ဒီဓာတ်မတည့်လို့နှာခေါင်းမှာဒီရားရံပြီးတော့နှာရည်ရည်ယူတာနှာချီတာလို့ခေါ်တဲ့ယောဂကမြန်မာနိုင်ငံမှာဖြစ်တဲ့နေတာဘလို့ရှိလဲဆရာ
နိုင်ငံတိုင်းမှာဖြစ်တာများပါတယ်။အမေရိကန်မှာဆိုလို့ရှိရင်တက်နစီယာ40ရွေးဆိုရင်ဆရာရင်တော့နေ30ရွေးပေါ့ဒီဖြစ်တယ်လို့သိရပါတော့နော်။ကျွန်တော်ဒီမှာလည်းဒါကတော့ကျွန်တော်တို့ခဏခဏတွေ့နေတယ်။ရင်းနှောကတော့သိကြော်ဒီနာစီရဲ့ချောင်းဆိုးရဲ့နှာခေါင်းပိတ်တယ်ဆိုရင်ယောဂပိုးကြောင့်ပေါ့နော်။ infection ကိုလည်းစဉ်းစားကြရတော့ဒီခုနောက်ပိုင်းမှာတော့ဒီ treatment လို့ဖြစ်တဲ့ allergic rhinitis လို့ခေါ်တဲ့အဲ့ဒါလေးလည်းကျွန်တော်တို့သတိထားမိတာပုံများလာတယ်ဗျာ။ဘုရားရတွေ့လာတ
ော့ဟုတ်ကဲ့ဆရာအဲ့တော့ဒီဖြစ်ရတဲ့အကြောင်းရင်းကတော့ခုနဓမ္မတဲ့လို့ပြောဆရာနော
်ဟုတ်ကဲ့
အဲ့တော့ဘယ်လိုမျိုးဓမ္မတဲ့တာဖြစ်ရလဲဆရာ
ကျွန်တော်တို့ကဒီဘာဖြစ်လဲဆိုဒီဆွေးပြဉ္စာမှာပြောင်းလဲမှုတွေရှိတယ်ပေါ့နော်ဆိုတော့အဲ့ဒီ theory တစ်ခုကဘာလဲဆိုရင်ကျွန်တော် infections ယောဂပိုးဝင်တာနေတဲ့ခဏခဏတွေ့တဲ့လူတွေကနောက်ပိုင်းကျရင်ဒီယောဂပိုးတွေရောပတ်ဝန်းကျင်ရောနည်းနည်းခံနိုင်ရှိသွားပြီးတော့ဓမ္မတဲ့တာသိမှဖြစ်ဖို့ infection ဖြစ်တာတွေနည်းလာတာနဲ့မြallergic disease ကိုခေါ်တဲ့ဒီ limited တဲ့ယောဂတွေပေါ့နော်ဒီပတ်ဝန်းကျင်ကဥမာ virus ကိုပဲဖြစ်ဖြစ်ပစ္စည်းပစ္စည်းတွေဒီအနတ်တည်းဒါမပိုလည်းမခေါ်ပါဘူးပတ်ဝန်းကျင်ပုံတော့နော်နိုင်ငံသားမှဆိုရဲလို့ကောက်ယူတော့အဲ့လိုတွေပေါ့ဒါတွေကိုဒီမတည့်တာကဟို allergic disease ဖြစ်ရပိုတော့များလာတော့
ဟုတ်ကဲ့ဆရာကြီးအခုလို့ဒီဓာတ်မတည့်လို့ဖြစ်တဲ့ဒီနှာရည်ယူတာနဲ့ပတ်သက်ပြီးတော့ကာကွယ်နည်းနဲ့နေထားရရှိလားဆရာကြီ
းကာကွယ်ဒါဒီပထမဆုံးကတော့ဓမ္မတဲလို့ဖြစ်တဲ့နှာခေါင်းရောင်ခြင်းပေါ့လေပထမစဉ်းစားမှာပေါ့ဆိုတော့ဒါကတော့ဒီယောဂပိုးကြောင့်မလို့ဟုတ်ခဲ့တဲ့သူကအကောင်းကြီးကနေတော့ရုပ်ရည်အဲ့လိုနာရီယူလာတဲ့ခြီးလာတယ်ပေါ့နောက်ပြီးတော့အဲ့ချိန်ကြီးကတော်တော်များတယ်ပေါ့လို့ချိန်တော်တော်များတယ်သူတကယ်စိတ်နှောင့်ယှက်ဖြစ်နေရုပ်ရည်ကောက်ဖြစ်လာတတ်တယ်အခုချိန်ကြောင်းနေရုပ်ရည်ကောက်ဖြစ်လာတတ်တယ်အချို့နိုင်ငံတွေကဒီပေါင်းဝင်ပုံတို့ဒီကောက်ရိုးတော့ကတော့ဖြစ်ပေါ်တဲ့အချိန်မျိုးဆိုင်တယ်ပေါ့ဒါပြကြဒီအိမ်မှာဆိုလို့ရှိရင်ထရေးဆာမွေးမြေတို့ရှိကြလို့အမှန်တည်းပေါ့နော်အမှန်ရှိကြတယ်အများအားလုံးတော့နှာချီချောင်းဆူအကောင်းပိတ်ဖြစ်တာတွေကျွန်တော်တို့တွေ့ရပါတယ်စာလေးပြတ်လဲဆိုင်နစိုက်တစ်လို့ခေါ်တဲ့ဒီ infection ပေါ့ဒီလေးအိတ်တွေရောင်လို့ဖြစ်တာဖြစ်သလိုအဲတချို့တခါကျတော့ဓာတ်မတည့်တာအောင်ကခဏခဏဖြစ်နေတာလည်းတွေ့ရပါတယ်အဲတော့အဲ့လိုဖြစ်လို့ရှိရင်ကျွန်တော်တို့ကဘာကြောင့်ဖြစ်တယ်လဲပေါ့နော်ဆိုတော့ဒီအများသက်ကြောင့်ဖြစ်တဲ့အသက်ကိုဖယ်ရှားပေါ့မထရေးဆာနဲ့အိမ်မွေးလို့ဖြစ်တာဆိုထရေးဆာကနေမဝင်သေးတဲ့ပေါ့နော်ဖြစ်နိုင်တယ်မဝင်သေးဘူးအဲ့လိုတော့တာဝန်လို့ရတယ်တကယ်လို့ဘာမှအကြောင်းချလို့မရဘူးဆိုတော့လေ
ဒီအနိုင်ကျလို့ပဲပေါ့သူကနှာခေါင်းထဲမှာရောင်ချစီပေါ့မပန်းနိုင်ကြမှာလေးတော့ရောင်ချစီပြီးသားလို့နှာခေါင်းထဲမှာဒီနှာခေါင်းရောင်ချစီသူကတော့စတီရိုက်ဟော်မုန်းနည်းနည်းပါတယ်နှာခေါင်းပြန်စီပေါ့အဲ့လိုပုံမှန်ပြထားကြတဲ့ဒီလိုပြမတဲ့ပဲနဲ့ရုပ်ရည်ချီလာတာနှာရည်ရောကာဝယ်လို့ရပါတယ်ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်တစ်ခုကဒီဖုန်မုန်နေကြောင်ရောဒီအိမ်တွင်းမှာမှမှုတွေလို့အဲ
ီနဲ့အဲ့ဒါရောက်လာတာလေးဖြစ်ပါလ
ားဟုတ်ကဲ့ဆရာအဲ့တော့အဲ့ဒါတွေကလည်းကာကွယ်နိုင်ဖို့အတွက်ဆိုလို့ရှိရော
အဲ့ဒီကာကွယ်နိုင်မှုဆိုတော့ဒါတွေကိုနည်းနည်းလေးစောင့်ရှောက်မှာပေါ့နော်အဲ့ဒါများနိုင်ငံမှာကျွန်တော်နိုင်ငံမှာလည်းခုလုပ်နေပါလိမ့်ဒီခဏမှဒီလို allergic ဖြစ်တဲ့ allergic skin test လို့ခေါ်တော့ပေါ့နော်အဲ့ဒီဖြစ်နေတာဒီသမတဲ့စီတဲ့အရာတွေပေါ့နော်အဲ့ဒီဥပမာဆို house test mice ဆိုရဲဒီကျွန်တော်အိမ်မှာရှိတဲ့မမီရတဲ့ဒီ black ကလေးတွေပေါ့နောက်ဘူဟာတူတောင်းဝင်ပေါ့လို့အဲ့လို allergic ဖြစ်နေတဲ့ဟာတွေကို test လုပ်ပြီးအဲ့ဟာ allergic ဖြစ်တယ်လေအားရှာလို့ရပါတယ်အဲ့ဒါမရှောင်ချဘူးဒါမှလည်းဒါလည်းဒီ test မှာလည်းကောင်းတဲ့ချက်တွေလည်းအများကြီးရှိပါလိမ့်ဒီကလေးဖြစ်တဲ့ဟာကတကယ် allergic ဖြစ်တာမဟုတ်ဘူးအလေးမရှိတဲ့ဟာကိုဖြစ်တာမှာ positive ကြတဲ့အကြောင်းလို့ရှိပါလား။ဒါကမှအရင်ကဖြစ်နေကြဖြစ်တဲ့တွေးမတဲ့စီတဲ့အရာတွေကိုရှောက်ပေါ့နော်။နောက်တနည်းအားခဏလို့ဆေးနဲ့တင်းတင်းထားခြင်းမှာ
ဟုတ်ကဲ့ဆရာကြီး။ဒီအစားအသောက်တွေဘာတွေအရက်တွေဘာတွေနဲ့ရောပတ်သက်မှုရှိလားဆရာကြီး။
အစားအသောက်မှာတော့သိပြီးတော့အနံတက်ကတော့သိပတ်သက်မှုရှိဘူး။ဒါနဲ့ allergy ကတော့တွေးမတဲ့အရာတွေဒီပြင်းထန်တဲ့ protein တပ်ပေါ်ပြီးစားတဲ့ဆိုတာဒီတန်ငါဘုလို့ကြာနေမတဲ့တာရတော့ဖြစ်နိုင်တာပေါ့ဒါလည်းရှောင်ရှားဖို့တို့ပါလေတော့ကပါဆိုလို့ရှိရင်မှဒီကလေးဆိုလို့ရှိရင်မိခင်တို့တိုက်တဲ့ကလေးနဲ့မိခင်တို့မဟုတ်ပဲနဲ့နှုတ်မပေါ့နော်ငါတို့ကလည်းလောက်တာနှုတ်တတ်တဲ့ကလေးဆိုပြီးအလားတည်းစီစီပေါ့နော်ဒီပြင်းမတဲ့တဲ့ယောဂရပုံဖြစ်တတ်ပြရပါ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီကာကွယ်တင့်တဲ့အနေအထားတွေရှိသေးလား
ကာကွယ်နေရတော့ဘာလဲဆိုတော့အိမ်မှာဒီလိုပေါ့ဝေဝါစောင့်နေလို့ဝေဝါရုပ်တွေလို့မသိမကောင်းဘူးအဘခွေးချောင်းနေဝေးတယ်လေအမမွေးရလည်းကောင်းတယ်သူမွေးရလည်းအခါနဲ့မွေးရပါတော့ဒါပြတော့ဒီတန်ချင်းလုတ်တဲ့ခါမှပုံရထားအောင်လုပ်ပဲနဲ့ဒီဘတ်တိုက်တာဝတ်တာလို့လုပ်ပါမယ်အဲ့ကောနတ်တဲ့စီတလာပါတော့အဲဒီအဝင်း air pollution ဒါပြတော့အင်္ဂလိပ် air pollution မစလေးတော့တာတို့ညီကုန်းဝေးတဲ့ညီကုန်းနဲ့ချက်တာတို့အဲဒီဖြစ်နိုင်လို့ရှင်တော့ရှောင်မှုကောင်းတယ်ပေါ့နော်နောက်ဒီတောင်းတဲ့အဲ့ဒီလိုပါလို့လည်းလက်ရှိစတဲ့ဒါတိလို့ရှိတော့ဆောင်ရရဟိုဟာဒီချက်ဒီရှိတာလည်းမကောင်းဘူးနော်အဲ့ဒီခုနပြောလို့လက်ရှိစကင်းတဲ့ဆုပ်ကြီးဟို positive ဖြစ်တဲ့ပုံစံအပ်တဲ့ခုလိုပြောလို့ဆက်အဲ့ဒါကိုဖြည်းဖြည်းဖြည်းဖြည်းနည်းနည်းနည်းနည်းတူပြီးသွားကြတယ်ဆိုတာ defense attack လုပ်တယ်လို့ခေါ်တော့ဒါတော့ဒီကစုစုဝါလည်းဖြစ်တဲ့လူမျိုးလုပ်လို့ရပါတယ်ဒါပေမဲ့ဒါတော့အချိန်နဲ့အများကြီးယူပါကျွန်တော်ကအများဆုံးကတော့ဒီအကောင့်ထဲမှာဒီကစားပေါ့နော်ဒုံသားရဲ့အကြောင်းရှင်တောင်းလို့အကြောင်းချပြီးပြီးလိုက်တယ်။အဲပြီးတဲ့ခါမှာတောင်းဆင်းနေလို့ဒီစီပြေလို့မရဘူး။အဲလိုဘလုံးနာတဲ့အနေနဲ့နေရတယ်ပေါ့။တန်းနိုင်ကြလို့ပဲရှူစီအကောင့်ခံစီနေနဲ့ပြီးလို့ရတယ်။ဒီဟော်မုန်းတွေနဲ့ပါတဲ့စီရီပေါ့စတီဗာဟော်မုန်းပါလဲ။ကြောင်းချပြီးပြီးတယ်။အလရ်ဂျီကသက်သာတယ်ပေါ့။ဒါမဲ့ဒါကြီးလည်းဒီမလုံးဝနဲ့လည်းမပြေတဲ့လို့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုမင်းစီစဉ်တင်ဆက်တဲ့အပတ်စဉ်ကျမကြီးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတစ်ခါတော့လာမယ့်စနေညတိုက်ရိုက်လီလိုင်းစီစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြပေးကြပါမယ်ခင်ဗျာ
ရရှိမှခင်ဗျမကြာခင်ရပိုင်းတော့ကပြောင်းလဲဖြစ်တော့ကနေတည်ပြုလိုက်တဲ့အလုသမားကြီးရငင်းပွားမှုဖြစ်ရှင်ဥပဒေပြင်ဆင်ချက်နဲ့ပတ်သက်ပြီးတော့အလုသမားကြီးဆောင်ရည်တဲ့ဖွဲ့စည်းတွေဘက်ကကန့်ကွက်နေကြပါတယ်ဒီဥပဒေအရအလုသမားတွေအခွင့်အရေးအတွက်ညှိနှိုင်းဆောင်ရွက်တဲ့နေရာမှာအလုသမားတွေဘက်ကအခွင့်အရေးညှိနှိုင်းဆုံးရှုံးမှုဖြစ်နေတယ်ဆိုပြီးတော့ယူဆကြပါတယ်လာမယ့်စနေနေ့ညဒဲရီလိုက်ဆွေးနွေးပွဲမှာတော့မကြာခဏဆိုလိုဖြစ်နေတဲ့အလုသမားကြီးရငင်းပွားမှုတွေနဲ့အလုသမားအခွင့်အရေးကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ပါတယ်ပါဝင်စနစ်မြင်းများလိုတဲ့တော်ရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒရိုက်ဒီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပါဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့မြင်ကိုစာနယ်ဖြစ်စေတန်ဖိုင်နယ်ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-995ဖြစ်ပြီးတော့အီးမေးလ်လိပ်စာက bemis@voanews.com ဖြစ်ပါတယ်။ ပါဝင်ဆွေးနွေးမိမြန်ကြမယ်သွားရှင်တို့ကိုကျေးဇူးပါတယ်ခင်ဗျာ။သွားရှင်နေနေကျွန်တော်တို့ရဲ့တိုက်ရိုက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်လိုပါတယ်။ VOA ကနေခြားသပိုင်းနဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။ပါစင်တိုင်းရင်တဲ့အစီအစဉ်ကိုမကြခင်မှာထုတ်လွှင့်ပေးတော့ဖို့ရှိပါတယ်ဒီမတိုင်ခင်တော့ဥအောင်ခင်ရဲ့မြန်မာရေး30ချက်ကိုနားဆင်ရမှာပါအပြည့်ခက်ရဆဲတဲ့ဒေသတွေမှာပညာရေးပြည်ပြင်ပြောင်းလဲမှုတွေလုပ်ရင်လုပ်သလောက်အကျိုးရှိနိုင်ကြောင်းကိုဥအောင်ခင်ကရေးသားပြီးတော့ကိုညံဝဲအောင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
အစိုးရနဲ့အစိုးရမဟုတ်တဲ့လက်နက်ကိုင်အဖွဲ့အစည်းတွေဟာအပြည့်အခက်ရစဲချိန်မှာပူးပေါင်းဆောင်ရွက်မှုတွေပုံမူလုတ်ကင်လာနိုင်ကြပါတယ်။အစိုးရနဲ့မွန်ပြည်သက်ပါတီအပြည့်အခက်ရစဲတဲ့အခါမှာမွန်ဘာသာအခြေပြုပညာရေးစနစ်ကိုအစိုးရချုပ်ကင်တဲ့ဒေသအထိတိုးချဲ့လာနိုင်ကြောင်းသူတေပီ SA ဆောက်နဲ့မေရီလောတို့ကမှတ်တမ်းတင်ထားပါတယ်။ဒါပေမဲ့အစိုးရရောင်းတွေမှာတိုင်းရင်းသားစကားမတင်ကြနိုင်တာကိုမကျေနပ်သူတွေရှိပါတယ်။အပြည့်အခက်ရစဲတာကိုအခွင့်ကောင်းယူပြီးအစိုးရရန်တရားချဲ့ထွင်တဲ့အထဲမှာကျောင်းဆောက်တာတွေလည်းပေါဝင်တယ်လို့မြင်ကြပါတယ်။မွန်ပြည်ချိုင်းစနစ်မှာမွန်သမိုင်းနဲ့ဘာသာစကားအပြင်အစိုးရသင်ယူကိုလည်းသုံးပါသေး။ဒါပေမဲ့ကရင်နဲ့ကချင်ဒေသမှာတော့ဒေသခံပညာရေးစနစ်နဲ့အစိုးရပညာရေးစနစ်ဟာတိတိတတ်တာကွဲပြားခြားနာတာတွေ့ရပါသေး။ငွေချင်းနဲ့ဆရာလုံလောက်ဖို့အခက်အခဲအများကြီးရှိနေတဲ့ကြားကကချင်ကရင်နဲ့မွန်အဖွဲ့အစည်းတွေဟာတိုင်းရင်းဘာသာစကားအခြေပြုတဲ့တင်ကြားမှုစနစ်ကိုမူလာသားအစ်စ်မှကျင့်သုံးနိုင်အောင်အစွမ်းကုန်ကြိုးစားကြပါတယ်။ဒါလို့ကိုထူးကိုထကြိုးစားတာဟာအောက်ခြေကစတဲ့ဖက်ဒရယ်စနစ်ပဲလို့ SA ဆောက်နဲ့မေရီလောတို့ကဆိုပါတယ်
။တိုင်းနာဘာသာစကားနဲ့တင်ကြားတဲ့စနစ်ကိုစတင်ကျင့်သုံးသူတွေဟာဖက်ဒရယ်စနစ်ရဲ့နိုင်ငံရေးသဘောတရားကိုနားလည်ခြင်းမှနားလည်မှာပါ။ဒါပေမဲ့သူတို့ကျင့်သုံးတဲ့ပညာရေးစနစ်ဟာကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုလက်တွေ့အခေါင်တည်းဖော်သလိုဖြစ်နေပါတယ်။ဖက်ဒရယ်နိုင်ငံတည်ထောင်ဖို့အတွက်ခေါင်းဆောင်ပိုင်းကဆွေးနွေးနေကြတာဘယ်လောက်အထိခရီးရောက်နေမှမသိရသေးပါဘူး။ဒါပေမဲ့တိုင်းသားဒေသကအကြောင်းတွေမှာကိုဒူကိုရစနစ်နဲ့မိမိတို့ဘာသာရပ်တည်နိုင်အောင်ကြိုးပမ်းတာဟာဖက်ဒရယ်စနစ်ကိုအောက်ခြေကစတင်ကျင့်သုံးတာဖြစ်တယ်လို့ဆိုပါတယ်။ငင်းငင်းရေးဖြစ်စဉ်တွေဟာတိုင်းသားပညာရေးကိုတိုးတက်စေတာမျိုးရှိသလိုဆွေးရုပ်စေတာမျိုးလည်းရှိပါတယ်။ဒါကြောင့်ပညာရေးကိစ္စနဲ့နိုင်ငံရေးဆွေးနွေးပွဲဆက်ဆက်မှုရှိဖို့လိုပါတယ်
။အပြည့်အခက်ရစဲပြီးတဲ့နောက်ပိုင်းမှာဝေးလံတဲ့တိုင်းသားဒေသအထိအစိုးရရန်တရားရောက်ရှိလာတာကိုမချေမှတ်သူတွေရှိပါတယ်။အပြည့်ဆိုင်ရာအလူရှင်တွေကအရင်ထောက်ပံ့နေတဲ့တိုင်းသားအဖွဲ့တွေကိုအဓိကမထားတော့ဘဲအပြည့်ရဒေသမှာတိုးချဲ့လာတဲ့အစိုးရရန်တရားကိုတောက်ပံ့လာမှာကိုလည်းစိုးရိမ်ကြပါသည်ပညာရေးနဲ့အခြားဝန်ဆောင်မှုတွေလုပ်ကင်နေတဲ့အယတအသင်းအဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်တွေကိုနိုင်ငံခြားကဆက်လက်ကူညီတောက်ပံ့ဖို့လိုပါတယ်တကယ်တော့ငင်းရဲဆွေးနွေးပွဲမှာပညာရေးနဲ့တိုင်းရင်းသားဘာသာစကားသင်ကြားရေးကိုထည့်သွင်းဆွေးနွေးတာဟာခက်ခဲမဲ့ကိစ္စမဟုတ်ပါဘူးတိုင်းရင်းသားပညာရေးမှာသက်ဆိုင်သူတွေဟာသူတို့နဲ့စိတ်သဘောထားချင်းတူတူတွေကိုသာလက်ခံလို့ကြတာတွေ့ရတယ်လို့ဆိုပါတ
ယ်။ဒါကြောင့်မို့ကွဲလွဲတဲ့သဘောထားအမျိုးမျိုးထွက်ပေါ်နေတာဖြစ်ပါတယ်။ပညာရေးနဲ့ဘာသာစကားဆိုင်ရာသဘောထားအမြင်ဟာနိုင်ငံရေးရည်မှန်းချက်အမျိုးမျိုးကိုရောင်ပြန်ဟတ်တယ်လို့ဖြစ်နေပါတယ်။တတိတခြားလွတ်လပ်စွာရပ်တည်ပြီးအစိုးရအသင်းမျိုးညှို့နှံ့တဲ့ကွဲပြားတဲ့အကြောင်းမျိုးဟာတိုင်းသားလွတ်လပ်ရေးကိုဥတီကြပါတယ်။အစိုးရအသင်းမျိုးနဲ့ဆက်ထားပေမဲ့ဒေသလိုက်ကွဲပြားသွားပြီးမြန်မာဘာသာစကားကိုအများပုံစကားအဖြစ်သုံးတဲ့တီးခြားလွတ်လပ်စွာရပ်တည်တဲ့အကြောင်းမှဆိုရင်ခိုင်မာတဲ့ Federal သို့မဟုတ်ကိုယ်ပိုင်အုပ်ချုပ်ရေးကိုနိုင်ငံရေးရည်မှန်းချက်အဖြစ်သတ်မှတ်ကြတာတွေ့ရပါတယ်။ဘ ਹੁ အစိုးရကမြန်မာမှုပြုထားတဲ့ပညာရေးစနစ်ကိုကျင့်သုံးနေတဲ့အတွက်တိုင်းသားတွေကကိုယ်ပိုင်ပြဋ္ဌာန်းခွင့်တောင်းဆိုပြီးတုံ့ပြန်ကြပါတယ်။
ဒေသအခြေအနေကိုလိုက်ပြီးပညာရေးစနစ်အမျိုးမျိုးကျင့်သုံးတာကိုဘ ਹੁ အစိုးရလက်မခံတာကြာပြီဖြစ်ပေမဲ့ဦးသိန်းစိန်အစိုးရလက်ထက်မှာစတင်ပြောင်းလဲလာတယ်လို့ SA ဆောက်နဲ့မေရီလောတို့ကဆိုပါတယ်။အစိုးရအကြောင်းမှာတိုင်းရင်းသားဘာသာစကားသင်ကြားခွင့်ပြုတာမျိုးတွေရှိတာပေမဲ့ဘာသာရပ်တွေကိုတိုင်းရင်းသားဘာသာစကားနဲ့သင်ကြားတာမျိုးကတော့အလွန်နှေးပါတယ်လို့ဆိုပါတယ်။ကွင်းစင်းလေးလာစဉ်သိရှိရတဲ့လိုအပ်ချက်တွေကတော့ပုံမှန်လစာရရှိရေးဆရာအသက်တင်မှုကောင်းမွန်ရေး 将我上屋内不离包个也是以啥大堆批发的。人家看不离别个将包出来的，别家别家也是那堆哈，啊，别也干了嘛，将皮都堆过，可能嘛别那没批你吧嘞。不嘛是俺们大爹堆，不嘛那帮师傅、老爷傅开开吧的。但是那呢，其他生意将我所以个啊，别嘛皮不留吧的。干嘛的？但是那将生堆哈，出木门的那代币，都你的当过。股票内嘛，批发的，比如老婆苏雅个身边他妈不留下的，啊，苦钱提着，爸爸们留下的五路，还是少年美丽老路个，苏巴的怎么样？
不是你妈也动作吃新鲜个，我往看个过年我要呢，就等下批到了批发的，过路看了。但是呢，在里头的嘛，批包里的钱里头，等下被他的，但是呢，老新鲜个，等下被嘛吧，第新鲜个了，太期待，但是呢，老的个被不他了批包的，呀。
下面的庙牌嘛，大部分偏南偏北开的，南门庙的呢，地宝庙的在嘛，这些对嘛呗，大家看院长路，每年米开路，地基怎样，也是开价话的。米兰的虽然那个南门庙呢，买木院嘛，龙山江苏州啊，买木院老板当家嘛，来呀老婆多，来嘛买地嘛，包括开路，怎样偏南也是比，那就是要不来嘛，地送开吧的。米兰的虽然那嘛呗，地宝庙呢，南门口奥数东江院的三安个嘞。对呀，亚太的嘛呗，买你米路，提开单呀，也是这边，地保是用嘛，水库账目看有你亚话嘞，你米的嘛，那你也是弄哈，白婆个唐那人买买么地地吧不？地大看你个罗，再生呀，阿那帮就讲嘞，买你来要收等于不当收你亚话嘞。
Kayim Pine, Cochrane, you name, DKB, Quattro Pone, Kayim Pine, Nita, sound that to a jar.Yakulama, Pikamu, Taman, Pipoakevare, Dila Sakonia Niga, Gongmu, Jirama, Napeta, Tidremu, Pikavi, PGF, Tapakani, DGBA, Quatra, Tapuin, the Une, Lene K and the Chugu, Pansiami, Delu, Kayene, Tasang Tamya, Atuyemuya, Guya, She, Bomun, Nine Mount Soga, Biovare, DKN, the Tonsanga Kuniga Sabi, Gongmu, Nebjavin, Champia, Yua, Didama, DKBA, Quatrane, PGF, Jama, Jakana, Pikamu, Pipoakedalu, D Pikamu, Jang, Dida.
မိုးမြင့်တဲ့ရေးမြုပ်နယ်လမိုင်းမြုပ်မှာငွေကြေးသိန်း1000ကျပ်တဲ့အွန်လိုင်းပေါ်ငွေစုငွေချေလေလံမဲလုပ်ငန်းမတမာမှုဖြစ်ပွားခဲ့တယ်လို့ဒေတာခံတွေကပြောပါတယ်။ဒေတာခံတွေရဲ့အနှံငွေပေါ်မှာအတိုးရကိုင်းတို့90%ပေးပြီးငွေစုငွေချေလုပ်ငန်းကနေတမမရက်တွေမှာငွေထုတ်မပေးနိုင်ပဲတိုင်ချုပ်အပါဝင်အဓိကလှုပ်ဆောင်နေသူ30%သွားတာကြောင့်ငွေစုအနှံသူတွေလက်နာနေရတယ်လို့ငွေစုသူတူကပြောပါတယ်။ Lan Lukan Yupo and Ugani, Yeta Potan Pangan Tayavi, Yimune Yeta Bowen Negani, Achinigu, Tintaini Yavare, Tilutiamu Wing, Wissum, which Lungan Lukanida, the Renu, Jeje Mapia Portoni Vimele, Anabani Bagado, the Sumia Hananda Mumushi Katalu, a Kufi Guani Repetanandra, Pelu Kind of Ramele Sura, Saki Toya Melu, Tirakaniga, Piovare.
လွယ်ကော်မြို့ကန္နာဟေဝန်ပန်းချာမှာဘုချုပ်စံကျေးရုပ်ဆောက်လုပ်တာနဲ့ပတ်သက်လို့ကန့်ကွက်နေတဲ့ကယင်းနီလူငယ်6ယောက်ကိုပြည်နယ်အစိုးရအဖွဲ့ကတရားစွဲဆိုလိုက်ပါတယ်။နိုင်ငံသားများရဲ့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုလုံခြုံရေးဆိုင်ရာအကာအကွယ်ပေးရေးဥပဒေပုံမှန်တည်ဆဲနဲ့ပြည်နယ်အစိုးရကနေမေလ16ရက်နေ့မှာတရားစွဲဆိုခဲ့တာပါ။ ဒီနေ့စာမိုင်းမှာလွယ်ကော်မြို့ကကန္နာဟေဝန်ပန်းချာမှာဘုချုပ်ကျေးရုပ်စိုက်ထူခဲ့တဲ့အပေါ်ကယင်းနီလူငယ်တွေကကန့်ကွက်ဆန္ဒပြခဲ့ကြပြီးဒီဆန္ဒပြတောင်းဆိုမှုတွေကိုအစိုးရကအင်အားသုံးနေနှင်းခဲ့ပါတယ်ဒီပြဿနာကိုအဖြေရှာဖို့အတွက်မေလ16ရက်နေ့ကဆန္ဒပြခေါင်းဆောင်တွေပြည်နယ်အစိုးရအမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနNRPC အပါအဝင်သက်ဆိုင်ရာအဖွဲ ဒီကနေ့ကတော့ဒီပြည်သူ့ခေါင်းဆောင်တချို့ကိုတရားစွဲဆိုခဲ့တာလည်းဖြစ်ပါတယ်။
အခုသတင်းလာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။NCA လက်မှတ်ရေးထိုးတိုင်းသာလက်နက်ကအဖွဲ့ခေါင်းဆောင်တွေရဲ့ထိပ်သီးညီလာခံကိုထိုင်းနိုင်ငံမှာကျင်းပခဲ့ရမှာဘုံတဘောထားတစ်ခုချမှတ်နိုင်ခဲ့တယ်လို့အဖွဲ့ပြောရေးဆိုခွင့်ရှိသူကဆိုပါတယ်။အစိုးရနဲ့ NCA အပြည့်အဖွဲ့တွေကြားတိစုနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရှေ့ဆက်အလားအလာဘယ်လိုရှိနေပါသလဲ။မိကလျာမုံကစူးစီးတင်
ในการเผยการสั่งเรียนที่ดีนี่แล้วกันเราสอนเนี่ยมาที่สอนนี่เลยยังจะยังลงงานเสร็จหรือจะล้านหนึ่งผู้ปองตัวเราจะดูช้ามาหนึ่งแค่เดือนเลยเปลี่ยนกี่อาบกูปูมุจิสั่งเงาคุลูเปลี่ยวอะไรที่สิ่งเวก้าเลยที่จะเจ้าอย่างนักกู้จะเอาสิ่งนี้เข้าเราติดเช็คกับว่าเลยที่สมุทรเป็นเจ้าล้านมันจะเช็คเนาะนี่เช็คกับว่าเลยที่เราเสพไว้สุภาพมุกิสาวสิ่งนี้จะเช็คแต่จะมัวคู่สุภาพมุกิสาวกูอ่ะที่เสพเสร็จแล้วสั่งผู้สมุทรอ่ะลูกอพย ဒီကျွန်တော်တို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေရဲ့အခုကျင်းပတဲ့အစည်းအဝေးကပထမပိုင်းနဲ့ဖြစ်ပြီးအစိုးရနဲ့တရားဝင်ဆွေးနွေးပွဲတွေအများကျင်းပတည်တယ်လို့လည်းပြောပါတယ်အခုအစီထိုးပြီးသားလူတွေကဒီ process ကိုဆက်သွားနိုင်လို့ဟာလဲလူတွေဗျအဲ့ဒါကိုတော့ဒီမှာတတိကျကျတော့ကျွန်တော်တို့ဒီမှာရေးသားဖော်ပြတာတော့ဆင်းရဲဆက်မလာမတွေ့သေးဘူးအဲ့တော့တရားဝင်ဆွေးနွေးပွဲဒီဘယ jangan jauh ini jadi mudah, jauh malah lebih susah ni.
ถ้าท่านนั้นเสียยุคก็เวลานี้ละเด็ดด้วยยิ่งใช้ลงงานเสียหนุ่ยกูสุยานี่เนี่ยดูเรื่องนี้ยามาท้าชีเดลุมีบีถ้าท่านนั้นเสียลงมายิ่งใช้ลงงานเสียเป็นลุ่นในท้าพิเศษสุดาจุดเด่นส่วนหนึ่งตัวตุ่นยิ่งใช้ยายุท้าผู้ลู่อัดเดลุเลยสามพี่เป็นเลยทุ่งทางยี่กังสีอุกตาปูเจ้าจีเยสิกาตบ้าปฏิพีไทยดีซีเวผู้เวมาคู่ลู่เปียจ้าเขวาร์เด
ถ้าเราเสียยุคก็เวลาแล้วที่พี่เนี่ยนี่กันแล้วแต่เนี่ยยุคก็เวลาเกิดซาดูแต่ยังไม่พี่ยิ่งจะยิ่งลงงานเสียงอ่ะตัวเดียวเนี่ยมาชินเลยเนาะถ้าเราเสียมาตั้งเช่นถ้าเราเสียลงมายิ่งจะยิ่งลงงานเสียงเป็นลูกนี้ถ้าพี่เด่นสุดละจุดเด่นส่วนนี้ตัวตุ้งยิ่งจะยากที่ทับลูกอ่ะไปเลยเอ็นซีเอเนี่ยมาดูตั้งยันแล้วในการงานทั้งที่ดีซีเวปทว่าบางกูเมื่อสั่งเลยยันในการเนี่ยเสียยันในที่ท้ายในงานเชื่อมั่นอยู่มาเจ็บปากเขียมา ไทยดีกังสังกุศลเลยด้วยก็เช่นเคยไอเนี่ยก็ยังนี่เคยเอ็มบีบีเลี้ยงลูกด้วยเนี่ยนี่เป็นยาทักกูพิวดูด้วยซึ่งว่ายาเสียเสียแล้วแต่ยาเคล้าเพียบีไทยดีซีเวดูเรียบางกูเลยมาจากเคล้าบางด้วยมาสั่งเลยเจ็บบาดตัวไม่รู้เปล่าก็ยาปกติทั้งกันตียาบาดเลยใช่
ဆက်ပြီးတော့ချင်းတီနယ်တောင်ပိုင်းပလောဝမြို့နယ်မှာစံတင်ဖို့ခွင့်တမရော့ဘက်ကနေပိတ်ပင်ထားတာကြောင့်စံပြက်လက်မှုရင်ဆိုင်နေကြရပါတယ်။ဘာကြောင့်အခုလိုမျိုးစံတယ်ယူခွင့်ကိုတမရော့ဘက်ကပိတ်ပင်ထားရပါတယ်လဲ။ဒေသခံပြည်သူတွေကရောဘလို့အခက်အခဲတွေနဲ့ရင်ဆိုင်နေကြရတယ်လဲ။အကြောင်းစုံကိုတော့ကိုရော့ဘက်ကစူးစီးထားပြီးနိုင်ငံအင်အားတင်ဆက်ထားပါတယ်။
ညီမသမရော်နဲ့ရခိုင်လက်နက်ကအေးအဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေမှုကြောင့်ညီမသမရော်ကနေရခိုင်ပြည်နယ်ကနေတဆင့်ပလောဝမြို့ဘက်ကိုစံတင်ဖို့ခွင့်ကိုပိတ်ပင်ထားတယ်လို့ပလောဝမြို့နယ်လူမှုကွန်ရက်ပြဟိတအဖွဲ့မှာတာဝန်ရှိသူတို့ကပြောပါတယ်။လောလောဆယ်လောဝမရတည်ဘူးမြို့နယ်ကနေပြင်ပေးမိမယ်လေတက်ကနေခွင့်ပြုပေးဘူးနှစ်ချက်ကိုပြုဟာပေါ့နှစ်ချက်ကိုတက်ရင်ဒီတော့မှကျွန်
ေခွင့်မပြုပေးတာပေါ့နော်အဲ့ရနေခွင့်ပြုပေးမှာပဲအထင်ကြီးမှာအဲ့လိုတော့ကြားတယ်ကြားချက်လေးချက်ဆိုတာဘာဆိုလားအဲ့ဒါတွေနေမှာပေါ့
အခုလိုဆန်ပြက်လာမှုကြောင့်ဒေသခံပြည်သူတွေဟာရှိတဲ့လူစီကနေအကူအညီတောင်းပြီးဝယ်ဆန်းနေရတဲ့အနေအထားဖြစ်နေပြီလို့ပလဝမြို့နယ်လူမှုကူညီရေးဖွဲ့စာဝန်ရှိတွေကပဲဆက်ပြောပါတယ
်။လောက်ဆရာတော့ရှိတဲ့လူစီကပဲအကူအညီတောင်းမှဝင်တဲ့တဘောပါ။သူကြိုက်ရှိလောင်ထားတဲ့တချို့ကြိုက်ရှိနေတဲ့ဟာတွေရှိသေးရောနော်။အဲ့တော့အဲ့လူတွေစီကနေပဲတစ်ဆင့်ကြိုင်မှအကူအညီတောင်းမှဝင်ရတဲ့အနေအထားပါ။တော့ပြန်ငတ်တဲ့အဆင့်တော့မရှိသေးဘူးပေါ့ဗျာ။ဒါပေမဲ့မကြိုက်ရင်တော့ဆန်ပြုတ်စားရမလို့ဖြစ်
ပလောဝမြို့နယ်ဟာရခိုင်ပြည်နယ်ဘက်ကဆန်ကိုတော့အတိအကျအားထားနေရပြီးရခိုင်ပြည်နယ်ကြောက်တော်ကနေစက်ဆက်လေးနဲ့တင်ပို့လေးရှိပါတယ်ပြီးခဲ့တဲ့ဧပြီလကုန်ပိုင်းကစပြီးတော့ရခိုင်ပြည်နယ်ကနေဆန်တည်ယူခွေကိုတမတော်ကနေပိတ်ပင်ခဲ့တာဖြစ်ပါတယ်ဒီလိုပိတ်ပင်လိုက်တာကြောင့်ပလောဝမြို့ပေါ်ကဆန်ရောင်းဆိုင်တွေဟာဆန်ပြတ်လာနေပြီးရောင်းเสียဆန်မရှိတော့လို့ဆန်ဆိုင်တွေပိတ်ထားရတယ်လို့ပလောဝမြို့ပေါ်ကဆန်ရောင်းသူတော်ညူကပြောပါတယ
်လာကုန်နဂါကတဲ့ကနေဆန်ကမရှိတော့ဘူးမြောက်လာကြပြီးဆိုင်တွေပိတ်ထားတယ်
စံတင်သိခွေပိတ်ပင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပြည်ဝမျိုးနဲ့အုတ်ချုပ်ရမှုဦးကိုအောင်ကိုဆက်သွယ်မိကြည့်ရမှာသူကအခုလိုပြောပါတယ်
ကျွန်တော်တို့တက်ကလုံချွန်ရေးလိုအပ်ချက်ရကျွန်တော်လုတာပါလိမ့်မယ်နော်ကျွန်တော်တို့ကတော့ညှို့တွေပါတွေကတော့ပြေးနေတာပေါ့တီယူခင်ကတော့ပိတ်တာကပိတ်တာတွေကတော့တက်ကရှိမယ်နော
်ပြည်ဝမျိုးနဲ့တွင်ရခိုင်တပ်တော်အေအေနဲ့မြမတပ်မတော်တို့ကြားစီယူပြည်ပခဖြစ်ပေါ်လာပြီးနောက်ပိုင်းစံတင်ဖို့မှုပိတ်ပင်တာဖြစ်ပေါ်လာခဲ့ပါတယ်
ခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင
်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မြောက်တောင်ကျေးရွာနယ်မလာကျေးရွာမှာပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်ကလေးတဦးသေဆုံးခဲ့ပြီးမိခင်အပါအဝင်ကလေး၃ဦးလည်းဒဏ်ရာရရှိခဲ့ပါရယ်။ရှမ်းပြည်မြောက်ပိုင်းနမ့်တူမြို့နယ်နဲ့တီဘောမြို့နယ်ထဲမှာရွာသား၂ဦးမိုင်းနှင်းမိပြီးသေဆုံးဒဏ်ရာရရှိခဲ့ပါရယ်
။တရက်ရှင်တွေခုနားဆင်ခဲ့ကြတာကတော့ပြန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။ထိုင်းခြေဆိုင်တိုင်းရင်သတင်းတော့ဒီစီစဉ်တင်ဆက်တဲ့ပတ်စဉ်တိုင်းရင်သတင်းတော့အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။တရက်ရှင်တွေအနေနဲ့ VOA မြန်မာပိုင်းကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ internet ဆာမျက်နှာမှာအလွယ်တကူနားဆင်နိုင်ပါတယ်။ကျွန်တော်တို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းချင်းချုပ်ကိုကိုအောင်လုံကတက်လက်ချင်ကြပြီပေါ့ခင်ဗျာ
။အိန္ဒိယနိုင်ငံထွေထွေရွေးကောက်ပွဲမဲရလက်တွေကိုဒီနေ့ထိရေးထွက်ပြီးတော့ဆိုရင်တော့ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့အာဏာရပါတီကအပြတ်သတ်နိုင်ရမယ့်အလားအလာရှိနေပါတယ်။မဲယုံပေါင်းတန်း6ရောက်ကနောက်ဆုံးမဲရလက်တွေကိုဒီနေ့နောက်ပိုင်းသိရမှာဖြစ်ပေမဲ့လည်းရေးထွက်ပြီးတော့မဲရလက်တွေအရကတော့ BJP ပါတီကလွတ်တော်မှာ292နေရာအနိုင်ရထားပြီးအဓိကတိုက်ခန်းကွန်ဂရက်စ်ပါတီကတော့နေရာ90လောက်ရရှိထားပါတယ်။အရှေ့လေပိုင်းဒေသကိုထောင်နဲ့ချီအမေရိကန်တပ်တွေထပ်မံဆီလကောင်ဆီလုသွားမဲ့စီစဉ်နေပတ်သက်လို့ပင်ဒဂွန်စစ်ဌာနချုပ်တာဝန်ရှိသူတွေအင်ပြီးတော့မှဒီနေ့စီရင်ခံတင်ပြမယ်ကြောင်းအစိုးရတာဝန်ရှိသူတွေကပြောပါရယ်။တန်ရာတုံးမြင့်ဆီလုသွားဖို့အလဲပိုင်းဒေသဆိုင်ရာအမေရိကန်စစ်ဌာနချုပ်ကတောင်းခံခဲ့ပြီးတော့အင်ပြီးတော့မှတင်ပြမှာဖြစ်တဲ့ကြောင်းအမီပေါ်လုံစုအစိုးရတာဝန်ရှိသူတွေကိုကူကပ်ပြီးသတင်းတွေကပေါ်ပြခဲ့ကြတာပါ။တာလီဘန်တပုန်တွေကိုအားပေးကူညီမှုနဲ့ဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသားကို18နှစ်ကြာထိန်းသိမ်းခဲ့ပြီးတော့ပြန်လွတ်ပြေးလိုက်ပါတယ်။ထောင်နဲ့20ကြာခံနေရတဲ့အမေရိကန်တာလီဘန်ဖြစ်လူစီများတဲ့ဂျွန်ဝေါ်ကာလင်းကိုအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်တယ်ရာဟော့ပြည်ထောင်စုချင်းထောင်ကနေဒီနေ့ပဲပြန်လွတ်ပြေးလိုက်တာပါ။ မြန်မာနိုင်ငံမှာရောက်နေတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီဟာနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ပါဝင်အစိုးရတာဝန်ရှိသူတွေနဲ့ဒီနေ့နေပြည်တော်မှာတွေ့ဆုံပြီးရခိုင်ပြည်နယ်အရေးဆွေးနွေးပါတယ်။တွေ့ဆုံရမှာတော့ကုလသမဂ္ဂအေဂျင်စီတွေနဲ့လက်မှတ်ရေးထိုးထားတဲ့နားလည်မှုစာချုပ်လားတည်ထောင်တို့ရေးစီမံကိန်းတွေအကောင့်တွေပေါ်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြတဲ့အကြောင်းလဲပြန်ကြားရေးဝန်ကြီးဌာနကဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ်။
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးချင်းညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရေးမှုကကိုကျော်ကျော်သိန်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ TN1 ဖြစ်ပါတယ်။ VOA American အသံညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ95 32 51နဲ့ LINEMETER 190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပThis program has come to you from the Voice of America, Washington.